Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်နိုဝင်ဘာလ20ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောက်မှာဒီကနေ့ညပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းပါ။ဒီညနားဆက်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူသင့်မသင့်စုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာဥရောပသမ္မတ EU ဆန်အသံမကြီးစတင်ထွက်ဆိုနေပါပြီ။မြန်မာနိုင်ငံကိုပြည်ပဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ဖြေရှင်းသွားမယ်ကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြေညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းဒီပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတက်မရုံနဲ့တအောင်းလက်နက်ကင် TNL တို့ထိတွေ့တိုက်ခိုက်မှုတွေရှိနေတဲ့အကြောင်
းဒီ Brighter Party တွေကဘွားဘောစူးစားနေကြတယ်ဒါပေမဲ့ရှင်ရလူနေလာတာတော်တော်ဒီ
ကြောင်မဲမြို့နယ်နန့်ခုံပရဟိတအဖွဲ့ကကိုဆိုင်ပြီးပြောသွားတာပါဒီအကြောင်းပြည်စုံကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီသတင်းလာနဲ့အတူရခိုင်ပြည်နယ်ပေါတော်မြို့နယ်ပေါတော်မွတ်စလင်ဒုက္ခသည်စခန်းမှာမိလောင်မှုဖြစ်ပွားတဲ့အကြောင်း American Democrat Party ရဲ့၅ချိန်မြောက်သမရကိုယ်စားလှယ်လောင်းနေရဲ့စကားစစ်ထိုးပွဲကိုဒီကနေ့ကျင်းပတဲ့အကြောင်းစရဲစိတ်ဝင်စားစရာသတင်းလာတွေကိုထုတ်လွှင့်ပေးသွားပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့မြန်မာရေးတုံသက်ချက်လူလူနဲ့ကျန်းမာရေးကဏ္ဍအပြင်တပတ်အတွင်းအကစားသတင်းလာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မှုတို့ကပြောပြပေးပါရှင
်။ American သမ္မတဒေါ်နယ်ထရန့်ကနိုင်ငံရေးပြန်ပတ်တဲ့နဲ့ပတ်သက်တဲ့မကောင်းသတင်းတွေရနိုင်မှုယူကရိန်းနိုင်ငံကိုဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူနိုင်မှုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထွန်လိုင်းကော်မတီချာနာဝဲမှာအရေးပါတဲ့တသိတူအဖြစ်ဥရောပသမ္မတ EU ဆန်အတ္တမကြီးစတင်ထွက်ဆိုနေပါပြီ။တမချီကော်ရန်ဆောင်လန်ဟာဒီမိုကရက်ကိုယ်စားလှယ်ဦးဆောင်တဲ့စုံစမ်းစစ်ဆေးမှုမှာတမရနဲ့တိုက်ရိုက်ဆက်သွယ်ခဲ့သူတွေကပထမဆုံးသက်တည်ဖြစ်နေထွက်ဆိုနေရလဲဖြစ်ပါတယ်။တမချီဆောင်လန်ဟာဇူလိုင်လလယ်ကနေစက်တင်ဘာလလယ်ထိတမရထရမ့်နဲ့အချင်းတော်များစကားပြောခဲ့တဲ့အကြောင်းအစိုးရသက်တည်တွေကထွက်ဆိုထားတဲ့အတွက်လဲနိုင်ငံရေးပြန်ပြဲဒုသမဟောင်းဂျိုးဘိုင်ဒန်ရဲ့တားဖြစ်သူဘုတ်ဖော်ဝင်ဖြစ်တာဝန်ယူထားတဲ့ယူကရိန်းစွမ်းအင်ကုမ္ပဏီကိုစုံစမ်းမှုဖိအားပေးရနေတဲ့ယူကရိန်းကိုပေးမဲ့အမေရိကန်ရဲ့စီးရဲကူညီတွေကိုသမရကစိုင်းငံ့ထားခဲ့သလားဆိုတော့ကိုပိုတိလာရလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါစီးရဲကူညီဒေါ်လာ390တန်းကိုစိုင်းငံ့ထားတဲ့ကိစ္စနဲ့သမရထရန့်ကယူကရိန်းကိုစုံစမ်းစီရင်တဲ့ကိစ္စလိုဆက်နွယ်မှုရှိတဲ့အကြောင်းအစိုးရလွှတ်တော်မှာတကပိတ်စုံစမ်းချိန်မှာထွက်ဆိုချက်ကိုပြန်လည်ပြင်ဆင်ပြောဆိုထားတဲ့အတွက်တမချီဆွန်လန်ပေါ်သမရရဲ့ Republican Party လွှတ်တော်အမတ်တွေကရောအတိုက်ခံ Democrat ကိုယ်စားလှယ်တွေကပါပြင်းပြင်းထန်ထန်မင်းဟုံးထုတ်ကြမဲ့အလားအလာတွေလည်းရှိနေပါတယ်။အော်တိုဘာလာတဲ့စစ်ဆေးချိန်မှာတော့ယူကရိန်းကိုအကူအညီပေးမဲ့အစီအစဉ်အတွက်ကျူတင်တမချက်ထားမှာဆိုတော့သူ့အနေနဲ့မသိခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါမှလည်းနိုဝင်ဘာ၄ရက်နေ့မှာလွှတ်တော်ကိုပြင်ဆင်ချက်ဖြစ်နေပြဖို့ရမှာတော့တခြားသက်တည်ရဲ့ထွက်ဆိုချက်တွေကသူပြန်သတိရတာတွေရှိလာခဲ့တဲ့အကြောင်းပြောဆိုကြတာဖြစ်ပါတယ်။ဒါမှထရန့်ဖြစ်စေခြင်းလို့ယူကရိန်းကစုံစမ်းစစ်ဆေးမှုတွေကိုတရားဝင်မလုပ်ဘူးဆိုရင်အမေရိကန်ကစီးရဲကူညီတွေပေးချင်မှပေးမယ်ဆိုတော့ယူကရိန်းသမ္မတရဲ့လက်ထောက်တယောက်ကိုသူပြောခဲ့ဘူးတဲ့အကြောင်းပြင်ဆင်ပြောဆိုကြတာလည်းဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတော့ရဟတ်ယာဉ်ပြတ်ကျတဲ့အတွက်အမေရိကန်စစ်မှုရာနှစ်ယောက်သေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကဒီနေ့ပြောကြားခဲ့ပါတယ်။ဘာကြောင့်ရဟတ်ယာဉ်ပြတ်ကျခဲ့တယ်လဲဆိုတာစုံစမ်းနေဆဲဖြစ်ပြီးကနဦးတိရတဲ့အချက်တွေအရရန်သူဘက်ကပြစ်ခတ်မှုကြောင့်မဟုတ်ဘူးလို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်အရှေ့ပိုင်းလိုဂါနယ်ထဲမှာအမေရိကန်စစ်တပ်ချီနုကရဟတ်ယာဉ်ကိုတာလီဘန်တပ်ခိုက်ရေးသမားတွေပြစ်ချခဲ့တယ်လို့တာလီဘန်တွေကအစောပိုင်းကပြောကြားခဲ့ပါတယ်။အဲ့ဒီဒေသမှာရှိတဲ့တာလီဘန်စခန်းတွေကိုဝင်ရောက်စီးနှင်းဖို့ရောက်လာတဲ့ရဟတ်ယာဉ်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရသူကပြောပါတယ်။ဒါပေမဲ့ဒီပြောကြားချက်ကိုအတည်ပြုနိုင်ဖို့တော့ခက်ခဲပါတယ်။အာဖဂန်နစ္စတန်စစ်ပွဲနဲ့ဆက်ဆက်ပြီးတော့တေဆုံးတဲ့အမေရိကန်စစ်သားအကြီးအကျယ်ကအခုနှစ်အတွင်းမှာ18ယောက်ရှိသွားပြီဖြစ်ပါတယ်။ဒီကြားသတင်းကတော့နိုင်ငံမြောက်ပိုင်းခွန်ဒူးစ်နယ်တွေကစစ်တပ်အခြေစိုက်စခန်းတစ်ခုအပေါ်တာလီဘန်တွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့အတွက်အာဖဂန်တပ်ဖွဲ့ဝင်73ယောက်ထပ်မင်းတေဆုံးခဲ့ပြီးတော်တော်များများဒဏ်ရာရခဲ့ပါတယ်။စစ်စခန်းတွေကနေဆက်လက်နဲ့ပစ္စည်းတွေကိုလည်းရယူခဲ့တယ်လို့တာလီဘန်တွေကပြောကြားခဲ့ပါတယ်။
အီဇီကထိန်းချုပ်ထားတဲ့ဂူလန်ကုန်းမြစ်ဒေသမှာပထမတည့်ရတုန်းကရော့ကက်ဒုံးနဲ့တက်ကက်ခံခဲ့ရတာကိုလက်တုံပြန်တဲ့အနေနဲ့ဒမက်စကတ်မြို့ပြင်ကအီရန်နဲ့ဆီးရီးယားစစ်ပဆိုင်ရာပြည်မှတ်တွေကိုအီဇီတက်လျင်နေဒီကနေ့အချိန်မောင်းဒါဇင်နဲ့ချီပြစ်ခတ်တက်ခဲ့တဲ့အကြောင်းအီဇီစစ်တပ်ကပြောလိုက်ပါတယ်။ပြည်မှတ်ထားခဲ့တဲ့အထက်မှာတော့ ယွန်တွန်လိုင်းတည်ဆောင်တဲ့ရဲ့ပြည်ပခြေဆိုင်အထူးတပ်ဖွဲ့စစ်ဌာနချုပ်တွေလက်နက်တိုက်တွေနဲ့မြေပြင်ကဝင်ပြစ်မစိုင်းတုံးတွေပါဝင်တဲ့အကြောင်းလဲအစိုးရစစ်တပ်ကပြောဆိုခဲ့တာပါ။ဒီကြောင့်တိုက်ခိုက်မှုတွင်အရသာ2ယောက်တည်ဆောင်ကြောင်းစီးရဆွေးပါရုံးမြင့်ထင်ရကလည်းပြောဆိုခဲ့ပေမဲ့ဗြိတိန်ခြေဆိုင်စီးရလူခွင့်ဆောင်ကြည့်လှုပ်ရှားမှုဖွဲ့ကတော့လေကြောင်းစစ်စင်ရေးတွေအတွင်းလူ17ယောက်တည်ဆောင်ကြောင်းပြောဆိုထားပါတယ်။ဇွေဝင်ကြီးချုပ်ဗီဂျင်မင်နတန်ယာဟုကတော့အစ္စရေးကိုနာအောင်လုပ်တဲ့လူတွေကိုနာအောင်ပြန်လုပ်မယ်ဆိုတော့ရှင်းရှင်းလင်းလင်းသတင်းစကားပားလိုက်တာဖြစ်တဲ့အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။စီရဆွေရပိုင်းသတင်းဌာနကတော့အစ္စရေးရဲ့တက်ခတ်မှုကိုလေကြောင်းရံကာဝေးစနစ်ကခုခံနိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။လေကြောင်းကာဝေးစနစ်ကအစ္စရေးရဲ့ပြင်းထန်တဲ့တက်ခတ်မှုတွေကိုကြားပြတ်ဟန်တားနိုင်ခဲ့ပြီးမစ်ဆိုင်းတုံးအများစုကိုလည်းပြစ်မှတ်ကုန်မရောက်ခင်မှာပဲပြစ်ချနိုင်ခဲ့ကြောင်းစာနာသတင်းဌာနကဖော်ပြခဲ့တာပါ။ဒီနေ့တက်ခဲမှုကိုအီရန်ဆွေးရပါတယ်တင်းဌာနကလည်းအတီးပြုတ်ခဲ့ပေမဲ့အီရန်နိုင်ငံကပြစ်မှတ်တွေကိုပါတက်ခဲခံခဲ့ရတယ်ဆိုတော့တင်းနေနဲ့ပတ်သက်လို့တော့အသေးစိတ်မပြောပါဘူး။အခုနောက်ဆုံးစီးရဲနိုင်ငံတွင်တက်ခဲခံရမှုကအီရန်စစ်ပဆိုင်ရာပြစ်မှတ်တွေကိုအစ်ဆွေးကလေကြောင်းတက်ခဲခဲ့တဲ့ဇန်နဝါရီ27ရက်နေ့နောက်ပိုင်းအပြင်းထန်ဆုံးတက်ခဲမှုလည်းဖြစ်ပါတယ်
။အီရန်နိုင်ငံမှာလောင်စာဇီးဆေးတက်တာကြောင့်လေသေးဆုံးတဲ့အထိဖြစ်နေတဲ့နိုင်ငံတော်ဆန္ဒပြပွဲတွေကိုသမ္မတဟာဆန်ရူဟာနီကပြည်တင်လိုက်ပြီးနိုင်ငံရဲ့ရန်သူတွေအပေါ်အနိုင်ရခဲ့တယ်လို့ပြောကြားလိုက်ပါတယ်။ဒီကနေ့အစောပိုင်းတုန်းကအစိုးရထောက်ခံအင်အားပြပွဲတွေဖြစ်ပွားခဲ့တာကိုကြည့်ရင်ဆာဒီအာရေဗျ၊အစ္စရေးနဲ့အမေရိကန်ပြည်ထောင်စုတို့ပူးပေါင်းကြံစည်မှုကိုဆန့်ကျင်ကြောင်းပြသတာဖြစ်တယ်လို့အစိုးရရုပ်သံပေါ်ကနေသမ္မတရူဟာနီကပြောကြားပါတယ်။အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုအရေးမပါသလိုလုပ်တဲ့အနေနဲ့နေရာတချို့မှာဖြစ်ခဲ့တဲ့အစိုးရထောက်ခံပွဲတွေကိုလည်းရုပ်မြင်သံကြားပေါ်မှာပြသခဲ့ပါတယ်။ဆန့်ကျင်ဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ကြိုးစားတဲ့အနေနဲ့အီရန်မှာအင်တာနက်ဆက်သွယ်မှုတွေကို၄ရက်မြောက်နေ့အဖြစ်ဒီကနေ့ဆက်ပြီးပိတ်ထားပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကလောင်စာဆီဈေးတွေကို90ရာခိုင်နှုန်းလောက်အစိုးရကရုတ်တရက်မြင့်တင်လိုက်ပြီးတဲ့နောက်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်နေတာပါ။စီးပွားရေးအချက်အကျနဲ့ရင်ဆိုင်နေကြရတဲ့အီရန်ပြည်သူတွေဟာအခုလိုဓာတ်ဆီဈေးတွေတက်သွားတဲ့အပေါ်အတော်လေးမကြေမနက်ဖြစ်နေကြပါတယ်။တောက်ကြနေတွေကစားတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုအီရန်လုံခြုံရေးတွေနှိမ်နင်းမှုကြောင့်နိုင်ငံတော်ကတည်ဆုံးသူ100ကျော်တယ်လို့ Amnesty International လူခွင့်ရေးဖွဲ့ကပြောပါတယ်။မျက်မြင်တွေပြောတာတွေလူမှုကွန်ရက်ပေါ်ကဗီဒီယိုတွေပြပရောက်အီရန်လူခွင့်ရေးလှုပ်ရှားသူတွေစီကသိရတဲ့အချက်အလက်တွေအရလုံခြုံရေးတွေရဲ့လက်ချက်နဲ့တည်ဆုံးသူဟာ106ယောက်လောက်ရှိတယ်လို့ Amnesty အဖွဲ့ရဲ့အီရန်ဆိုင်ရာလေ့လာသူက VOA ပါရှားဌာနကိုပြောကြားခဲ့ပါတယ်။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်း View American တန်မြန်မာပိုင်းအစီအစဉ်ရဲ့ပေါ်တူနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအပြည့်အစုံတရားရုံး ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကိုယ်တိုင်ဦးဆောင်ဖြည့်ရှင်းသွားမယ့်အကြောင်းဒီနေ့ပဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လူမျိုးနွယ်တပ်ဖြတ်မှုဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့မြန်မာနိုင်ငံပေါ်အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုစားကမ်ဘီယာနိုင်ငံကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ ICJ မှာတရားစွဲဆိုထားတဲ့အမှုကိုရင်ဆိုင်မှုနိုင်ငံတကာကကြွင့်ကျင်တဲ့ဥပဒေပညာရှင်တွေကိုငှားရမ်းထားပြီးဖြစ်တဲ့အကြောင်းလဲအတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။နယ်သာလန်နိုင်ငံ The Hague မြို့က ICJ တရားရုံးကိုဆေးလွှတ်မဲ့မြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆက်စုကြည်ဦးဆောင်မှဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်။ကမ္ဘီယာနိုင်ငံကတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေအရရခိုင်ပြည်နယ်မှာရဝင်းချရေးပေါ်လူကျွလွန်မှုတွေဟာလူမျိုးတုံးတပြတ်မှုဒါစီ1948ခုနှစ်ဥပဒေကိုချုပ်ဖောက်ရောက်တဲ့အကြောင်းဆွဆွဲချက်နဲ့တရားစွဲထားတာပါ။ကုလသမဂ္ဂတရားရုံးဖြစ်တဲ့ ICJ ကတော့အမှုကို6လဒီဇင်ဘာ10ရက်နေ့မှာစတင်ကြားနာစစ်ဆေးမှာဖြစ်တဲ့အကြောင်းဒီသတင်းပတ်တင်မှာပဲသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ10ရက်နေ့ချိန်တော့တရားလိုဖြစ်တဲ့ကမ်ဘီယာနိုင်ငံကဖို့ဝင်15ဦးပါ ICC တရားရုံးမှာရှောက်လဲချက်အရင်တည်ဆွေးရမှာဖြစ်ပြီးနောက်တစ်ရက်မှာမြန်မာဘက်ကရှောက်လဲရမှာပါ။ရဝင်ကြားဆိုတဲ့အတုံးလုံးကိုတရားဝင်လက်မခံတဲ့မြန်မာဆွေးရတော့လူခွေရေးချူပေါမှုတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဆွဆွဲချက်တွေကိုပယ်ချထားပြီးကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်အရေးယူရတယ်ရှိကြောင်းလည်းပြောဆိုထားပါတယ်
။ထိုင်းနိုင်ငံမှာပုံမှန်လင်းလင်းဝေဖန်ပြောဆိုတဲ့အတိုက်ခံနိုင်ငံရေးပါတီကောင်ဆောင်ကာနတွန်ဂျွန်ရွန်ကရွန်ကက်ဟာရွေးကောက်ပွဲဥပဒေချိုးဖောက်တဲ့အတွက်လွှတ်တော်အမတ်တာဝန်ယူခွင့်မရှိဘူးလို့ဖွဲ့စည်းပုံတရားရုံးကဒီကနေ့ဆုံးဖြတ်ခဲ့ပါတယ်။မလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဝင်ပြိုင်ဖို့မှတ်ပုံတင်ခဲ့တဲ့အချိန်တုန်းကတာနတွန်ဟာသတင်းမီဒီယာကုမ္ပဏီတစ်ခုရဲ့အဆုရှယ်ယာတွေကိုပိုင်ဆိုင်ထားတာကြောင့်ဥပဒေချိုးဖောက်တယ်လို့ဆုံးဖြတ်တာပါ။ တနတော်ကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ပြီးနောက်ဆုံးတက်မှတ်ရမတိုင်ခင်တည်းကသူ့ရဲ့အစုရှယ်ယာတွေကိုရောင်းချခဲ့တယ်လို့ပြောပါတယ်။ထိုင်းနိုင်ငံရဲ့2019ခုနှစ်ဖွဲ့စည်းပုံဥပဒေထဲမှာသတင်းမီဒီယာနဲ့ထုတ်ဝေရေးလုပ်ငန်းပိုင်ရှင်တွေဒါမှမဟုတ်အစုရှယ်ယာပိုင်ဆိုင်သူတွေလွှတ်တော်မှတ်ဝင်ပြီးအရေးခံပိုင်ခွင့်မရှိဘူးလို့ပြတန်းထားပါတယ်။တရားရုံးဆုံးဖြတ်ချက်ထွက်ပေါ်လာပြီးတဲ့နောက်မှာ Future Forward Party အနေနဲ့ရှေ့ဆက်တိုက်ပွဲဝင်သွားမယ်လို့သူရဲ့ထောက်ခံသူတွေကတာနက်တော်ကပြောကြပါတယ်။ Future Forward ဆိုတဲ့ Progressive Party ခေါင်းဆောင်ဖြစ်တဲ့အသက်40အရွယ်တာနက်တော်ဟာမတ်လရွေးကောက်ပွဲတွေမတိုင်ခင်တုန်းကအာနာသိန်းခေါင်းဆောင်ပရာယုတ်ချန်အိုချာကိုအဓိကစိန်ခေါ်မဲ့အထင်ရှားဆုံးအတိုက်ခံခေါင်းဆောင်တယောက်အနေနဲ့ထွက်ပေါ်လာသူဖြစ်ပါတယ်။ရွေးကောက်ပွဲမှာလည်းသူရဲ့ပါတီကတတိယမဲအများဆုံးရရှိပါတယ်။နိုင်ငံရေးမှာစစ်တပ်ပါဝင်လာတဲ့အပေါ်အပြင်းထန်ဝေဖန်သူတာနတွန်ဟာမဲဆန္ဒရှင်လူငယ်တွေရဲ့ထောက်ခံမှုကိုတော်တော်လေးရရှိသူဖြစ်ပါတယ်။မလရွေးကောက်ပွဲတွေကစစ်တပ်လိုလာတဲ့ပါတီကအနိုင်ရခဲ့တာဖြစ်ပါတယ်
။ဗုဒ္ဓဘာသာဝင်အများစုရှိရာထိုင်းနိုင်ငံကိုသုံးရကျခီးစဉ်ဖြစ်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ရဟန်းမင်းကြီးဖရန်စစ်ဒီကနေ့ပဲကြွလာပါတယ်။ဘန်ကောက်မြို့တော်ကဒွန်မောင်းပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်လာချိန်မှာတော့အချင်းနီးတဲ့နိုင်ငံကဝန်ဝင်ညီမလည်းဖြစ်ငွေငွေချင်းလည်းဖြစ်တဲ့အသက်89နှစ်အရွယ်တီလိုက်ရင်စစ်စတာအန်နာရိုစာစီဘိုရီကနုနုထွေထွေနှုတ်ဆက်ကျူဆူခဲ့တာပါ1984ခုနှစ်တုန်းကပုံရံမင်းဒုတိယမြောက်ဂျွန်ပေါ်ရဲ့ခီးစဉ်ပြီးပထမဆုံးအချိန်ထိုင်းနိုင်ငံကိုပုံရံမင်းကြွလာတဲ့ခီးစဉ်လည်းဖြစ်ပါတယ်လက်ရှိလူဦးရေ69ဆန်းကျော်ရှိတဲ့ထိုင်းနိုင်ငံမှာအနည်းချင်းလောက်သာရှိတဲ့ကက်သလစ်ခရစ်ယာန်ရဲ့ပထမဆုံးသာသနာပြုတွေရောက်လာခဲ့တဲ့နှစ်350ပြည့်အထိတ်မှတ်နဲ့တိုက်ဆိုင်ပြီးပုံရံမင်းကြီးကြွလာတာလည်းဖြစ်ပါတယ်။ပုံရံမင်းကြီးဖရန်စစ်စာမနေ့ပြန်မှာတော့ထိုင်းပြည်မဟာဝါစီယာလောင်ကွန်ဝန်ကြီးချုပ်ပရယုတ်ချန်ဝူချာထိုင်းနိုင်ငံဗုဒ္ဓဘာသာပါမနာပိုင်ဆရာတော်နဲ့တွေ့ဆုံပြီးဘန်ကောက်မြို့တော်ကအမျိုးသားအားကစားရုံမှာတရားဟောကြားဖို့လည်းစီစဉ်ထားပါတယ်။တောက်ချန်နေမှာတော့ဘန်ကောက်မြို့တော်ကကက်သဒရယ်ဘုရားကျောင်းမှာတရားဟောကြားဦးမှာပါ။ဒီနောက်မှာတော့ပုံရံမင်းကြီးဖရန်စစ်စာဂျပန်နိုင်ငံကိုဆက်လက်ထွက်ခွာပြီးဒုတိယကမ္ဘာစစ်အဆုံးသတ်ကနေအချိန်မှာပဲအမေရိကန်ကအနုမြေပုံချဲတက်ခိုက်တာခံခဲ့ရတဲ့ဟီရိုရှိမာနဲ့နာဂါစကီမြို့တွေကိုတွားရောက်มาလည်းဖြစ်ပါတယ်။ပုံရံမင်းကြီးဟာဒီဒီချိန်မှာတန်ငယ်မှာလဲအာရှခီးစဉ်နှစ်ခုထွက်ခဲ့ပူပါတယ်။ပထမအချိန်ဖြစ်2014ခုနှစ်မှာတော့ဖိလစ်ပိုင်နဲ့သရီးလင်္ကာနိုင်ငံတွေကိုကြွရောက်ခဲ့ပြီး2019ခုနှစ်မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုပုံရံမင်းကြီးဖရန်စစ်ကြွရောက်ခဲ့ပူပါတယ်။
အမေရိကန်ကစီးပွားရေးဆိုင်ရာအထူးခွင့်ရေးပေးထားတဲ့ဟောင်ကောင်မှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုမကာကွယ်ရင်ပေးထားတဲ့အထူးခွင့်ရေးကိုပြန်ရုပ်သိမ်းရေးပါဝင်တဲ့ဥပဒေကြမ်းကိုအမေရိကန်ထက်လွှတ်တော်မှအတည်ပြုခဲ့တဲ့အပေါ်တရုတ်အစိုးရကဒေါသနဲ့တုံ့ပြန်ခဲ့ပါတယ်။အတည်ပြုလိုက်တဲ့ဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီဥပဒေကြမ်းထဲမှာမျက်ရည်ယိုပုံးတွေ၊ရာဘာကြီးတွေအပါအဝင်ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုနှိမ်နှင်းရမှာလုံခြုံရေးတွေအသုံးပြုတဲ့ပစ္စည်းကိရိယာတွေကိုရောင်းချမှု6လနီးပါးပိတ်ပင်တာပါဝင်ပါတယ်။ဒါအပြင်ဟောင်ကောင်ကိုအထူးကုန်သွယ်ရေးပေးထားတဲ့ခွင့်ရေးကိုလည်းအမေရိကန်ကတစ်နှစ်တစ်ချိန်ပြန်လည်သုံးသပ်ရမှာဖြစ်ပါတယ်။အခုလိုအမေရိကန်ထက်လွှတ်တော်ကတည်ပြုလိုက်ပြီးတဲ့နောက်တရုတ်ကအပြင်းထန်ကန့်ကွက်ကြောင်းပြသတဲ့အနေနဲ့တရုတ်နိုင်ငံသားရဲ့ဒုတိယဝန်ကြီးမောက်ကြောင်ယူကအမေရိကန်တန်ရုံတာဝန်ခံဝီလျံကလိုင်းကိုဆင့်ခေါ်ပြီးတော့ဒီဥပဒေအတိမဖြစ်အောင်တားဆီးပေးဖို့တောင်းဆိုခဲ့ပါတယ်။တကယ်လို့ဒီဥပဒေကိုအမေရိကန်ကပြဋ္ဌာန်းမယ်ဆိုရင်ပြင်းထန်တဲ့လက်တုံ့ပြန်မှုကိုရင်ဆိုင်ရမယ်လို့တရုတ်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှလည်းဖော်ပြပါတယ်။အမေရိကန်တန်ရုံတာဝန်ခံဘက်ကတော့ဟောင်ကောင်မှာဖြစ်နေတဲ့အခြေအနေတွေကိုအမေရိကန်ကအဓိကစောင့်ကြည့်နေတဲ့အကြောင်းပြောကြားခဲ့တဲ့အကြောင်းတန်ရုံပြောခွင့်ရသူကပြောပါတယ်။ဟောင်ကောင်မှာလူ့အခွင့်အရေးနဲ့ဒီမိုကရေစီဥပဒေကြမ်းကိုပြီးခဲ့တဲ့လကအမေရိကန်ထက်လွှတ်တော်မှအတည်ပြုခဲ့အောက်လွှတ်တော်မှအတည်ပြုခဲ့ရုံကလည်းတရုတ်ကဒေါသနဲ့တုံ့ပြန်ပါတယ်ရှင
်ဗုဒ္ဓဟူးနေ့ညပိုင်းအတွက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြန်မို့လို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးသွားပါမယ်ရှမ်းပြည်နယ်မြောက်ပိုင်းတမရုံနဲ့တအောင်းလက်နက်ကင် TNLA တို့ထိတွေ့တိုက်ခိုက်မှုရှိနေတဲ့ကြောင်မင်းမြို့နယ်တဝက်ကကြေးရွာဒေသခံတထောင်လောက်ဟာထွက်ပြေးတင်းရှောင်နေရပြီးတော့ဒီကနေ့မိုင်းကော့ကြေးရွာအုပ်စုနာကခုံငင်းကြေးရွာတွေကိုလက်နက်ကြီးကြီးစံတွေကြားရောက်ပောက်ကွဲခဲ့ပါတယ်။ကြောင်မင်းမြို့နယ်ကကေစေးကြီးအဖွဲ့ကတော့ဒေသခံတွေကိုခေါ်ယူခဲ့ထုတ်နိုင်မှုကြိုးစားနေပေမဲ့နေမည်မအေးချမ်းသေးတာကြောင့်အထက်ခဲရီရှိနေတယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကတင်ပြပေးပါမယ်ရှင်။
ကြောင်မဲမျိုးနဲ့ခုံငင်းကြီးရွာတွေကိုဒီနေ့နိုဝင်ဘာ20ရက်မနက်ပိုင်းမှာလက်နက်ကြီးကြီးစံကြားရောက်ခဲ့ပြီးနေအိမ်တချို့ထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နန်းဆန်မျိုးနဲ့တချို့နေရာတွေမှာတပ်မတော်နဲ့တိုက်ပွဲဖြစ်တာရှိပေမဲ့လက်နက်ကြီးကြားရဲ့ခုံငင်းကြီးရွာဘက်မှာတော့တပ်မတော်နဲ့တိုက်ခိုက်တာတွေမရှိကြောင်းတအောင်းလက်နက်ကင်တရနယ်လေးပြောခွင့်ရဘုံမှုတားအိုက်ကျော်က VOE ကိုပြောပါတယ်။
ကုန်းလုံးတမှာတကွမရှိဘူးဒါနဲ့ဒီကပ်ပက်ကမိုင်းငေါ်တက်ကနေဒီနေ့ဒီလမ်းကြီးထားတယ်မင်းလည်းက
ကျွန်တော်တို့ကအစီအစဉ်တိုင်းကနေဆက်လက်နိုင်ခွင့်ရှိတယ်။တမတော်နဲ့တရားနယ်လေးနေရိုင်းလိုလိုဖြစ်ပွားနေတဲ့တိုက်ပွဲကြောင့်လုပ်ငန်းခွင့်မဝင်နိုင်ပေမိနေတဲ့ဒေသခံတွေကစာနယ်ရေးကပြက်လက်မှုရှိနေလို့အထောက်ပံ့တချို့ကိုပေးထားရကြောင်းဗိုလ်မှူးတအားကျော်ကပြောပါတယ်။ ခုံငင်းကြီးရတဲ့ကိုလက်နက်ကြီးကြားရေးကိစ္စနဲ့ပတ်သက်ပြီးအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောဝင်ရဗိုလ်မှူးကြီးဝင်းထွက်လေးကိုဖီယိုရီကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အခုနိုဝင်ဘာ10ရက်လောက်ကစပြီးခက်ဆိတ်ဆိတ်ဖြစ်လာတဲ့တမတော်နဲ့တရားနယ်လေးတိုက်ပွဲကြီးကြောင့်ကြောင်မဲမြို့နယ်ကကြီးရွာဒေသခံ1600လောက်ဟာထွက်ပြေးတိမ်းရှောင်နေရကြောင်းပရာဟိတကူညီ နယ်နန်းခုံပရာဟိတအဖွဲ့ကကိုဆိုင်ပြီးကပြောပါတယ
်ဒီခုံငင်းနားမှာတော့နေရာကျော်တော့ကြားတယ်ကိုဒီဘရိုက်တာဖတ်ကြည့်ရပွားတော့စူးစမ်းနေကြတယ်ဒါပေမဲ့ရှင်ရတခုနေလာတော့ဆိုတော့ဒီနေတိုင်းမနေဘူးဖြစ်နေတယ်ကိုဟုတ်တယ်အဲ့လည်းကြီးတာသွားလို့လည်းဆိုတော့အဲ့တော့ကျွန်တော်လည်းမသွားရဲဘူးပေါ့ဗျာ။ Freighter ကားတွေကသွားလို့မရဘူးပေါ့လို့ဖြစ်နေလမ်းလားဆက်တော်ကြီးကလည်းနည်းနည်းခက်ခဲတယ်ပေါ့။
တိုက်ပွဲကြောင့်တိမ်းရှောင်နေရတဲ့မိုင်းခေါက်ကြီးရွာအုပ်စုကဒေသခံတွေကို TNL ဘက်ကစောင့်ရှောက်ထားကြောင်းမိုင်းခေါက်ဒေသခံခန်းလင်းကအခုလိုပြောပါတယ်
။အကုန်လုံးစစ်သေးဒီမှာနှခတ်မှာကြောင့်လည်းလေးရဲ့ဒီနေ့ပါငါနဲ့ရှိတယ်။ခင်ဗျားသူတို့ကပြောတာမပေးပြန်သေးဆိုတော့တော့အချိန်မကောင်းသေးဘူးပြီးတော့အချိန်ကောင်းမှမြင်မှပဲသိချင်တယ်စိတ်ရင်းအကုန်လုံးယူထားတယ်ဒီကြီးရောကလေးရောအကိုကားလေးရော
ပြီးခဲ့တဲ့ရပိုင်းတွင်းကလည်းမိုင်းကော့တက်စကန်ကနေပြစ်ခတ်မှုကြောင့်အာပြောင်ကျေးရွာတွေကိုလက်နက်ကြီး10လုံးလောက်ကြားရောက်ခဲ့ပြီးမွေးမြူရေးချန်တချို့နဲ့လူ၄ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်မပေါက်ကွဲသေးရဲ့လက်နက်ကြီးကြီးစံတချို့လည်းကျန်ရှိခဲ့ကြောင်းသတင်းမီဒီယာတချို့မှရေးသားဖော်ပြကြပါတယ်နိုဝင်ဘာ16ရက်နေ့ကတော့ရပ်ပတ်အဖွဲ့အစည်း90ကျော်ကရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲရည်နဲ့ပတ်သက်ပြီးအရေးပေါ်ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာပါ။အဲ့ဒီထုတ်ပြန်ချက်မှာအော်တိုဘာလကနေလက်ရှိအချိန်ထိတိုက်ပွဲဖြစ်ပွားနေတဲ့ကာလအတွင်းမှာအရက်သားပြည်သူ30ကျော်လောက်ထိခိုက်ဒဏ်ရာရပြီးအနည်းဆုံး5ယောက်သေဆုံးခဲ့ကြောင်းနဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေအများဆုံးရပ်တန့်ပေးဖို့တောင်းဆိုထားပါတယ်
။ကိုစောထဲသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ပေါတော်မွတ်စလင်ဒုက္ခသည်စခန်းမိလာမှုဖြစ်ပေါ်တဲ့အကြောင်းသတင်းလာကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်ပေါတော်မြို့နယ်ပုံနှကြီးကြီးရွာအုပ်စုငှက်ချောင်းအမှတ်2မွတ်စလင်ဒုက္ခသည်စခန်းမှာမနေ့ညနေပိုင်းကမိလာမှုဖြစ်ပွားခဲ့တဲ့အတွက်ကလေးငယ်နှစ်ဦးသေဆုံးတာအပါအဝင်ပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့မြို့နယ်မိသားဖွဲ့တာဝန်ရှိသူတွေကပြောပါရယ်။မိဘတင်လူဦးရေ250ကျော်အတွက်ဒေသခံအာဏာပိုင်တွေကနေအရေးပေါ်ကူညီခဲ့တယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အထက်အာဏာဌာနဆိုင်ရာကိုတင်ပြထားစေလို့မြို့နယ်တာဝန်ရှိသူတွေကဆိုပါရယ်။ဒီအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုငါသတင်းပေးပို့ထားပါရဲ့ရှင
်။ဟုတ်ကဲ့ပါ။ပေါက်တော်မြို့နယ်ခဲချောင်းမှနှင့်မူဆလင်ဒုက္ခတဲ့စခန်းတွင်မနေ့ကမိလာမှုဖြစ်စဉ်မှာကလင်းငယ်တွေတေဆုံးမှုဖြစ်ပွားခဲ့တယ်လို့ပျက်စီးဆုံးရှုံးမှုအခြေအနေကိုတော့ပေါက်တော်မြို့နယ်မိတာဦးစည်းမှုဦးမျိုးမင်းထွန်းက VOA ကိုခုလိုပြောပါရယ်
။ဒီကြောင့်တော့မှန်ပါတယ်။IDV စကားပေါ်တော့လာတော့ဘင်္ဂလီ IDV စကားသူကသူတို့နေတဲ့တန်းရပေါ့စကားသူကဒီဘက်လေးကဒီဘက်လေးကစကားနဲ့နှလုံးမိကြောင်းလည်းနောက်ပြီးတော့၅ပြီပတ်လည်လောက်ရှိတဲ့လုံချင်းလေးတွေ73လုံးကြီးရပါတော့လာပေါ့အဲစကားတန်းရရှိနေကြတော့မိကလေးနှစ်ဦးပေါ့တဦးကတော့တစ်နှစ်နဲ့ခုနှစ်လအရွယ်ပေါ့နောက်တစ်ယောက်ကတော့၄နှစ်သမီးလေးပေါ့အဲမိရဲ့ပါသွားတယ်ပေါ့သူတို့ကမိပါတယ်မဆွဲလိုက်နိုင်ဘူးလေဒီကွာလေအဲမိကမှလုံပြီးတော့အဲ့ဒီလေဒီမှာဖြစ်ကြတာ哦ထုံဆောင်ဓာမောဖလာချက်လေးတွေကြော်ကြော်လောက်ပေါ့အမှန်ပါပဲ
လက်ရှိမိပေးတဲ့လူတွေဟာနေဆက်ရဆွေမျိုးများနေအိမ်မှာယာယီနေထိုင်နေရတယ်လို့ဦးမျိုးမင်းထွန်းကဆိုပါတယ
်အလုံးအိမ်ထောင်စုစုစုပေါင်း33ကျပ်အဲလူကြီးကတော့153ယောက်ကျေပြည့်အခုလည်းဒီကတော့ဒီလိုမိစားတဲ့နေရာလေပေါ့ဒီလိုရှိတယ်ပေါ့အဲ့ယူရဲမှာအဲ့မှာပဲဒီလိုတက်ပြီးတော့နေကြတာပေါ့
မိလာမှုမှာမနေ့ကမနေ့12နာရီရွေကျော်ချင်း IDB စကန်အဆောင်မှ29အခန်းနံပါတ်9အခန်းတွင်မိကျွေးမိကြံကနေတစ်ဆင့်လောင်ကျွမ်းမှုဖြစ်ပွားတာဖြစ်ပြီးအဆောင်ချင်းကိုတော့တက်ဆိုင်ရာရဲစခန်းကနေအမှုခွေးအရေးယူထားတယ်လို့ဦးမျိုးမင်းထွန်းကဆိုပါတယ်နှစ်ချောင်းမှနှစ်သောကတဲ့စကန်မိလောင်ပြီးမိပေးတဲ့အသူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းလှုပ်ဆောင်နေမှုအခြေအနေကိုတော့ပေါက်တော်မျိုးနဲ့သူအုပ်ချုပ်ရေးမှုဦးသွန်းသွန်းကြီးကခုလိုပြောပါတယ
်ဒီလိုဆွေးနွေးကြနေနေကြစာတန်ကျောင်းတွေမှာနေရာချထားပေးတယ်ဒီလိုမျိုးတော့ကျွန်တော်တို့မြို့သားတွေပေါ်မှာပြီးဟောတင်လာတယ်ခင်ဗျာတော့ဘေးအနေနဲ့ဒီမှာကံမှုကြီးကဏ္ဍကိုကျွန်တော်တို့ဟောပေါ့ဒီစီးပစ္စည်းရရှိတော့ကျွန်တော်တို့တင်ပြတော့ခဏတယ်ဒီတော့ကျွန်တော်တို့ဒီစီးရပေါ့နော်ဆယ်ရိတ်ထားပြီးတာရှိတယ်ဒီကလေးဟောတော့ကြာအဲဒီဝဲကိုရနေအိမ်သုံးပစ္စည်းတွေတော့ဒီတော့မှထောက်ပြနေကြ
ပေါတော်မြို့နယ်ကငှက်ချောင်းမှနှစ်ဒုက္ခတဲ့စကမ်းမှာအင်တာဆုခုနှစ်ငါးဆယ်ချောင်းစုလူကြီးသုံးဆောင်ကျော်ရှိနေပြီ၂၀၁၂ခုနှစ်မှာရခိုင်ပြည်နယ်တွင်ဖြစ်ပွားတဲ့လူမျိုးပါရာရေးပြဿနာကြောင့်ဒေသတွင်းမူဆလင်တွေကနေပြောင်းရွှေ့အခြေချနေထိုင်နေတာဖြစ်ပါတယ်သူတို့နေထိုင်ဖို့တန်ရာတွေကိုအစိုးရကနေစာလုပ်ပေးထားတယ်လို့လဲပေါတော်မြို့နယ်သူအုပ်ချုပ်ရေးမှူးဦးသွန်းသွန်းညင်းကပြော
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာသိသဖြင့်တွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရင်းကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ Victoria အမှုအခြေအနေနောက်ဆုံးရသတင်းလွှာကိုနားဆင်ရပါမယ်။နေပြည်တော် Wisdom Hill ပုဂ္ဂလိကမူကြီးအကြောင်းက၃နှစ်အရွယ်မိန်းကလေးလိမ်ပိုင်းဆိုင်ရာဆိုကားခံရတာနဲ့ပတ်သက်ပြီးတော့ဒီကနေ့၁၇ချိန်မြောက်ရုံချိန်မှာမှုခင်းဆရာဝန်ကြီးနဲ့အကြောင်းကြည့်ချက်ရေးမှုတုံးမှလိုင်တို့ကိုစစ်ဆေးခဲ့ပါတယ်။လိမ်ပိုင်းဆိုင်ရာအကြံဖက်ခံထားရတဲ့ကလေးငယ်ရဲ့ကိုရဲကတွေ့ရှိခဲ့တဲ့တုပ်ပိုးစစ်ဆေးထားတဲ့မှန်ပြားကို CID ကသိမ်းယူသွားတာဟာလိမ်ပိုင်းဆိုင်ရာမှုခင်းပေါင်းများစွာကိုစစ်ဆေးပေးခဲ့မှုတဲ့အတွေ့အကြုံတွေအရဒါဟာပထမဆုံးလွှဲအပ်ခဲ့ရတာဖြစ်တယ်လို့မှုခင်းဆရာဝန်ကြီးကတရားခွင်မှာထွက်ဆိုခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုတော့ VOE သတင်းတောက်စုစုကတင်ဆက်ပေးပါမယ်ရှင်
။ Victoria လို့လူသိများတဲ့၃နှစ်အရွယ်မိန်းကလေးလိမ်ပိုင်းဆိုင်ရာအကြံဖက်ခံရတဲ့အမှု၁၇ချိန်မြောက်ရုံးချိန်ကိုနေပြည်တော်ဒက္ခိဏခရိုင်တရားရုံးမှာဒီကနေ့စစ်ဆေးခဲ့ပါတယ်။မှုခင်းဆရာဝန်ကြီးကဆေးစာမှာပါတဲ့အတိုင်း Victoria ရဲ့မိမကိုမှာတုပ်ပိုးတွေ့ရှိပြီးပိုးရှာဒဏ်ရာရရှိရဲဆိုတာကိုထွက်ဆိုချက်ပေးခဲ့တယ်လို့ဒီကနေ့ရုံးချိန်အပြီးမှာတရားလိုရဲ့ရှင်းလင်းဖြစ်သူဒေါ်ရွတ်နုအောင်ကပြောပါတယ်။
ကျွန်တော်ဆိုတာဒီအောင်ဘကပြန်လာစင်မင်းတဲ့ခါကျတော့ဒီသေးစာကြီးကထောက်သွားတဲ့အတွက်မိတ်ဒူမှလာလျှောက်ခဲ့တယ်ဆိုရင်အခြေအနေတစ်ခုပေါ့နော်အဲ့ဒါလေးသူ့ဆရာဆရာဝန်ထပ်ဆိုတာတခုရှိတယ်နောက်တစ်ခုကဒီပလိတ်ပြားပေါ့အဲ့ဒါကို CID ကနေပေါ့အခြား break case ဒီမှာဒီဟာကိုတင်းမှန်ပြားကိုတင်းခဲ့တာမျိုးမရှိဘူးဒါပေမဲ့လည်းဒီမှုမှာတော့သူ့ဆရာဒီဟာကြီးကိုတင်းသွားတာမျိုးရှိနေပေါ့နော်အဲ့ဒါလေးတွေထွက်သွားတာသူ့ဆရာတဲ့ဟာပေါ့
ဒီကနေ့တရခွင်မှာဒုံမာလိုင်းကိုစစ်ဆေးတာတွေဟာမပြည့်ပြတ်သေးဘူးလို့ရှင်နေတွေကပြောပါတယ်။ဒါကြောင့်လာမယ့်ဒီဇင်ဘာလ၄ရက်နေ့ရုံချိန်မှာဒုံမာလိုင်းကိုထပ်မံစစ်ဆေးသွားမှာဖြစ်ပြီးအဲ့ဒီနေ့မှာပဲចောင်းဆရာမ2ဦးကိုလည်းစစ်ဆေးသွားမယ်လို့သိရပါတယ်။ကလေးရဲ့ Victoria လိန်ကျန်းဖက်ခံရတဲ့ကိစ္စမှာအမှုမှန်ပေါ်ပေါက်ဖို့အတွက်တနိုင်ငံလုံးမှာရှိတဲ့ပြည်သူတွေကလူလာနေကြပြီးအဲ့ဒီတွေကဝန်ရံသူတယောက်ဖြစ်တဲ့ကိုတက်ကမွန်းညိုကလည်းဒီနေ့ရုံချိန်မှာလိုအပ်တဲ့တပ်တွေအထောက်အထားကိုပြန်ရခဲ့တယ်လို့ဆိုပါတယ်။
ကျွန်တော်တို့မှာဒီကလေးစိတ်ဝင်စားစေးစားမှတ်တာကျွန်တော်တို့ဖတ်ခွင့်မရခဲ့ဘူးလေ။သို့တော့ဒီနေ့မှုကွင်းဆံရင်ဖတ်ကြတဲ့အချိန်မှာပါပါလဲဆိုတော့သမီးလေးရဲ့အမေကိုသမီးလေးကပြောရရင်မှာယောက်ျားနှစ်ယောက်မျိုးသားနှစ်ယောက်ခေါ်သွားပြီးကမှာဘောင်းချစ်ပြီးကမှာသူ့ကိုဆင်မှုကိုစိတ်တယ်ဆိုပြီးပေါ့နော်။အဲအဲ့ဒီအတွက်ကြောင့်ပါလဲဆိုတော့သမီးလေးဒီတောက်လျှောက်ယောက်ျားနှစ်ယောက်ဆိုတော့တောက်လျှောက်ပြောခဲ့ရဆိုတော့ကျွန်တော်တို့ကတက်တဲ့အထောက်ထားပြန်လည်းရရှိခဲ့ပါတယ်
။ Victoria အမှုမှာတားနှစ်ယောက်ကိုတက်တဲ့အဖြစ်ကနေပယ်ဖြတ်ပေးဖို့ဒေါ်အောင်မလှိုင်ကအတနာခံစားလျှောက်ထားခဲ့ပေမဲ့ Victoria ရဲ့မိခင်ဖြစ်သူကလည်းအဲ့ဒီလျှောက်ထားချက်ကိုကန့်ကွက်ကြောင်းအောက်တိုဘာလ22ရက်နေ့ကတင်သွင်းထားပါတယ်။အစိုးရရှိနေဖြစ်တဲ့ဒက္ခိဏခရိုင်ဥပဒေအရရှိဦးကျော်မင်းအောင်ကတော့ဒီအမှုအတွက်လိုအပ်တဲ့သူတွေကိုစစ်ဆေးမှာဖြစ်တဲ့အတွက်ဒုံမာလှိုင်ရဲ့သားနှစ်ယောက်ကိုလည်းစစ်ဆေးသွားဖို့အစီအစဉ်ရှိရလို့ဒီနေ့ရုံးချိန်မှာသတင်းတောက်တွေကိုဖြေကြားထားပါတယ်။တရားလိုရှိနေဖြစ်သူဒေါ်ရွတ်နုအောင်ကဗစ်တိုးရီးယားမိသားစုနဲ့ပတ်သက်ပြီး
သမီးလေးရဲ့မိသားစုအနေနဲ့ကတော့ရခင်ကနဲ့မတူတော့ဘူးတော်တော်လေးကိုတော့ကတွေများပြီးတော့စစ်စင်းရဲ့ကိုစင်းရဲ့ဖြစ်မှုတွေရှိတယ်။နောက်ဆုံးဘလောက်ထိအခြေအနေဆိုးတဲ့အနေအထားတွေဖြစ်လာလဲဆိုတော့သူတို့ကသူတို့မရှိတောင်ကောင်းမယ်ဆိုတဲ့အခြေအနေဒီဖြစ်လာတဲ့အနေအထားလေးတွေရှိတယ်။
Victoria အမှုဟာလူအများကစိတ်ဝင်စားနေတဲ့အမှုဖြစ်တယ်လို့တမလာယုံကလည်းစောင့်ကြည့်နေတဲ့အမှုတစ်ခုပါ။
အမှုရအဓိကအကြဆုံးတသက်တွေကတခုဖြစ်တဲ့စီစီတီဗီမှတ်တမ်းတချို့ပျောက်ဆုံးနေတာကြောင့်ဗီတိုးရီးယားရဲ့ဖခင်ဖြစ်သူကဒါကိုပြန်လဲစစ်ဆေးပေးဖို့တောင်းဆိုထားပါတယ်။စုစုတရင်ပြပို့ထားတာပါ။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လင်းပေးကြပါမယ်။အမေရိကန်ဒီမိုကရက်ပါတီရဲ့၅ချိန်မြောက်သမ္မတကိုယ်စားလှယ်လောင်းနေရဲ့စကားစစ်ထိုးဘက်ကိုဂျော်ဂျီယာပ အပြန်အလှန်စကားဆစ်ထိုးမှာပါဒီမိုကရက်တွေရဲ့စကားဆစ်ထိုးပွဲအကြောင်းနဲ့ပတ်သက်ပြီးတော့ VOE ရဲ့နိုင်ငံရေးရာဆိုင်ရာသတင်းတောက်ချင်းမလုံးရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကပြောပြပေးပါရှင
်ဒီမိုကရက်ကိုယ်စားလှယ်လောင်းတွေရဲ့စကားဆစ်ထိုးပွဲမှာထိတ်ကပြေးနေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့မက်ဆာချူးဆက်အထက်လွှတ်တော်အမတ်အဲလိစ်ဘက်ဝါရင်တို့နှစ်ဦးကဆင်းမြင်ဗဟိုချက်မှာနေရာယူကြပါမယ်ဒီကြားထဲမှာအများစိတ်ဝင်စားနေသူတဦးကတော့အင်ဒီယားနာပြည်နယ် South Bend မြို့တော်ဝင် Pete Buttigieg ဖြစ်ပါတယ်။လာမယ့်ဖေဖော်ဝါရီလမှာ Democrat Party တွင်သမ္မတကိုယ်စားလှယ်လောင်းမဲပေးပွဲတွေကျင်းပမယ် Iowa ပြည်နယ်မှာ Buttigieg ကဦးဆောင်နေတယ်လို့လူမှုစစ်တမ်းတွေကဖော်ပြပါတယ်။ Pete Buttigieg ကအခုလိုပြောပါတယ်
The more voters hear my message.
ကျွန်တော်တရင်စကားကိုမဲဆန္ဒရှင်တွေပို့ပြီးတည်လာတဲ့အတူသူတို့ရဲ့ထောက်ခံမှုပိုရလာပြီးကျွန်တော်တို့လည်းပို့ပြီးအခြေခံလာပါတယ်
။နိုင်ငံလုံးဆိုင်ရာလူမှုစစ်တမ်းတွေမှာဥဆောင်နေသေးဖြစ်တဲ့ Mr. Biden ကတော့သူဟာနောက်နှစ်မှာသမ္မတ Trump ကိုအနိုင်ယူနိုင်မဲ့အားအကောင်ဆုံးကိုယ်စားလှယ်လောင်းဖြစ်တယ်လို့ပြောဆိုနေပါတယ
်။ Let me say this. Whomever among us ends up being the nominee,
Democrat Party ကိုယ်စားလှယ်လောင်းချင်ကျွန်တော်တို့ကဘယ်သူပဲရွေးချယ်ခံရခံရနောက်လာမဲ့သမ္မတအနေနဲ့ကိစ္စကြက်ကြီးနှစ်ခုမလွဲမသွေခြင်းဆိုင်မှာပါအဲ့ဒါကတော့သဘောတော်ကွဲပြားနေတဲ့နိုင်ငံတစ်ခုနဲ့ဖျူဖျဲဖြစ်နေတဲ့ကမ္ဘာဖြစ်ပါတယ
်ဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရေးရှင်းပြိုင်မှုမှာထိတ်တန့်ကိုယ်စားလှယ်လောင်းတဦးဖြစ်တဲ့အထက်လွှတ်တော်အမတ်ဝါရန်ကတော့အားလုံးအတွက်အစိုးရရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်နဲ့အကျိတ်အနယ်မဲဆွယ်နေတာပါ
Come caucus for me and come fight
ကိုစလေလောင်းမဲပေးပွဲမှာကျမကိုထောက်ခံကြပါဒီအချိန်ကမျောလင်းချက်ကြီးကြီးမားမားများများထားပြီးအနိုင်ရရည်အကျင့်အနေကြိုးပမ်းရမယ့်အချိန်ဖြစ်တာကြောင့်ကျမနဲ့အတူကြိုးပမ်းကြရအောင်ပ
ါအခုစကားစစ်ထိုးပွဲမှာမပါတဲ့ဒီမိုကရက်ကိုစလေလောင်းအစ်စ်တဦးကတော့မက်ဆာချူးဆက်အုပ်ချုပ်ရေးမှူးဟောင်းဒီဗယ်ပက်ထရစ်ဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကမှပါတီသမ္မတလောင်းအဖြစ်ဝင်ရွေးမယ်လို့ကြေညာထားသူပ
ါဒီ COE ဟာဆိုရင်ကျွန်တော်တို့ပြည်သူတွေကိုစီးလုံးစေမယ့်အခွင့်အရေးတစ်ခုလို့ရှုမြင်ပါတယ
်နယူးယောက်မြို့တော်ဝန်ဟောင်းနဲ့ဘီလီယံနာတထေးမိုက်ကယ်ဘလူးဘတ်လည်းဒီမိုကရက်သမ္မတလောင်းရွေးချယ်ပွဲမှာပါဝင်လာနိုင်ခြင်းရှိနေပါတယ်ကိုယ်စားလှယ်လောင်းအစ်စ်တွေထပ်ပြီးဝင်လာနေတာကြောင့်လက်ရှိရှင်ပြိုင်နေကြသူတွေရဲ့အခင်းကျင့်နဲ့ပတ်သက်ပြီးမေးစရာဖြစ်လာတယ်လို့သုံးသက်သူလယ်ရီဆာဘတ်တိုကပြောပါတယ
် It's obvious many democratic leaders are
ဒီမိုကရက်ခေါင်းဆောင်တွေကလက်ရှိဒီမိုကရက်ပါတီရဲ့ထိပ်ပိုင်းအခင်းကျင်းပေါ်မှာစိတ်ပြီးစိုးရိမ်နေတယ်ဆိုတာကရှင်းပါတယ်ကိုယ်စားလှယ်လောင်းတိုင်းမှာပြဿနာတွေရှိနေပါတယ်စိတ်ပြီးအဆက်ကြီးနေတာအဆက်ငယ်နေတာအတွေ့အကြုံရင့်ကျက်လွန်နေတာအတွေ့အကြုံနှဲပါလွန်နေတာဒါအပြင်လက်ဝဲဝါဒီဆန်လွန်နေတာအလက်ရဝါဒီဆန်လွန်နေတာမျိုးစုံရှိနေတာပါ
အတ္တလန်တာကစကားစစ်ထိုးပွဲမှာတော့ဗမောက်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမလာဟဲရစ်မင်နီဆိုတာအထက်လွှတ်တော်အမတ်အီမီကလိုဘိုချာနဲ့နယူးဂျာဆီအထက်လွှတ်တော်အမတ်ကိုရီဘိုကာတို့အပါအဝင်တခြားကိုယ်စားလှယ်လောင်း၈ဦးတို့လည်းပါဝင်ကြမှာဖြစ်ပါတယ
်။မတ်တင်ထိုက်ပြောပြပေးခဲ့တာပါရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE ရဲ့အင်တာနက်ဆက်မျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအခုကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ် VOA ကိုအစီအစဉ်တွေကိုဝေဖန်ကြံပေးလို့တည်တချင်းတောင်းလို့ရဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိဒိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို 79 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဘိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဘိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 953ည၊လိုင်းဒိုမီတာ25 kHz 1083ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ခန္ဓာတွေမှာမြန်မာလူလူနဲ့ကျန်းမာရေးကဏ္ဍမှာအငန်ဓာတ်ကိုလုံးဝမစားဘဲနဲ့ရှောင်ကျဉ်တာဟာသွေးတိုးယောဂါကိုကြိုတင်ကာကွယ်တဲ့နေရာမှာမှန်ကန်တဲ့နည်းလမ်းတစ်ခုဟုတ်ပါသလားဆိုတာကို
အဲလုံးဝမစားဘူးဆိုရဲဟာပေါ့နော်ဟိုအငန်စားရင်သွေးတိုးဖြစ်တယ်ဆိုတာအငန်စားများရင်ပါအငန်ဆိုရဲဆိုဒီယမ်ဆိုရဲဓာတ်ကသက်ရှိဟိုရှင်သန်မှုအတွက်လည်းသူက
အထွေထွေယောဂအထူးကုဆရာဝန်ကြီးပမောက္ခဒေါက်တာဦးမင်းစောဦးပြောသွားတာပါဒီစီဇန်ကိုတော့နောက်ပိုင်းမှာထုတ်လင်းပေးပါမယ်ဒါ့အပြင်ဥကျော်စန်တာရဲ့မြန်မာရေးတုံသက်ခြင်းနဲ့တပတ်တွင်းအားကစားသတင်းလွှာရီကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့မြန်မာရေးတုံသက်ချက်ကိုနားဆင်ရပါမယ်ICJ ခေါ်နိုင်ငံတကာတရားရုံးမှာလူမျိုးတွုံးတပ်ဖြတ်မှုဥပဒေနဲ့ဆက်ဆက်ပြီးတော့ဆွဲဆိုလျှောက်ထားခံရတဲ့အတွက်မြန်မာနိုင်ငံဂုံတိုက်ခါထိခိုက်စီတယ်ဆိုတာအပြင်လက်တွေ့နစ်နာမှုတွေဘလောက်ရှိနိုင်ပါသလဲဘယ်လိုရင်ဆိုင်သင့်တယ်လဲဆိုတာတွေကို1990ရေကောက်ခံပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာကျင့်ဆွေနဲ့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်မြန်မာမှုဌာနအငြင်းစားကတိကဥက္ကမောင်ဆိုလိုနဲ့အတူဥကျော်စန်တာကဆွေးနွေးတုံ့သက်ထားပါရဲ့ရှင်
ဒီလိုဖြစ်လာရတာဟာမြန်မာနိုင်ငံဘက်ကကင်တွယ်မှုမှားယွင်းခဲ့လို့လားဆိုတာနဲ့ပတ်သက်ပြီးတော့ဆရာဒေါက်တာတင်းဆွေရဲ့ရှင်းလင်းချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့မမားရဘူးလို့သွားပြီးမြင်လို့တော့မရဘူး။နိုင်ငံကအမြင်နဲ့ပြည်တွင်းအမြင်ကတော်တော်ကိုကွာဟတဲ့အခြေအနေပေါ်မှာဒီဟာရင်ဆိုင်ပြီးဖြစ်လာခဲ့တယ်။2012ခုနှစ်ကဆိုခုနှစ်နှစ်ရှိပြီပေါ့။အဲ့ဒီကလေးကဒီရခိုင်ပြည်နောက်ပိုင်းဒေသကကိစ္စကိုကြိုက်တဲ့ဖြစ်ရှင်းတယ်အရင်အစိုးရကရောအခုအစိုးရကရောဒီဆိုရနှစ်ခုရဲ့နောက်မှာတက်မတော်ပါဘောအောင်ဒါလက်နက်ကိကိစ္စတွေဖြစ်တယ်လက်နက်နဲ့ဖြစ်ရှင်းရတဲ့ကိစ္စတွေဖြစ်တော့တက်မတော်ကတာဝန်ရှိဆုံးပါဘုရားလည်းပဲတာဝန်ခံရတဲ့အစိုးရနှစ်ရလုံးခုတိုက်စိအစိုးရရောလက်ရှိအစိုးရရောပေါ့နော်သူတို့လည်းတာဝန်မကင်းရပါဘူးအဲ့တော့ကြိုက်တဲ့ဖြစ်ရှင်းမှုဟာဘာကိုအကျိုးစီးပွားကိုချိန်ခံပြီးရှင်းတယ်လေဆိုတာကျွန်တော်စင်တာကတော့အရင်ဆိုရတဲ့ခုဆိုရနဲ့နောက်တစ်ခါတက်မတော်နေရတူဖို့မရဘူးခင်ဗျာဒါကြောင့်ပါလေဒီလိုဖြစ်သွားပြီးတိုင်းပြည်တစ်ခုလုံးရဲ့အကုန်သိခါပါထိခိုက်တယ်ဒါကြောင့်ဆောင်ရွက်မှုဟာမှားတယ်လို့ပြောရမလားသို့မဟုတ်ကျွန်တော်လိမ္မာပါဏတ်မှုမရှိခဲ့တာလားလို့တော့ကျွန်တော်တန်ရရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှောက်ခင်မောင်သောသဖော်ရလေးကြားချင်ပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကကင်တယ်ကိုမှားယွင်းခဲ့လို့များအခုလိုပြရားဆိုခံရတယ်လို့ဆရာသုံးသပ်မိပါလားအ
ဲမာယွင်းညလို့ပြောရမလားခဏဟိုဆရာဦးကျေးဇူးပြောလို့ပဲမနေမှာဘူးလို့ပြောရမလားတော့မသိဘူးမှားတော့မှားခဲ့တာပဲဘာလို့လဲဆိုလို့ရှိရင်ဒီပြဿနာကကျွန်တော်လည်းဦးတော်နဲ့ရောဦးညဝင်းအောင်နဲ့ရောဆော့ကြီးတွေပြောခဲ့ပြီးပါပြီခဏခဏလည်းပြောဦးတယ်ဒီကျွန်တော်ကတော့ဆော့ကြီးတွေကဒီအန္တရာယ်ကမကြီးဖွဲ့တာကိုလုံးဝသဘောမတူတယ်လို့လုံးဝမထောက်ခံနိုင်တယ်လို့ဒါပြည်ပြည်ကိစ္စကိုအပြည်ပြည်ဆိုင်ရာကိစ္စအဖြစ်ကိုရအောင်တွန်းပို့သွားတယ်လို့ကျွန်တော်ပြောခဲ့ပြီးပြီအဲ့ဒါအဲ့ဒီအနေနဲ့ဆက်ပြီးမှားခဲ့တာအဲ့ဒီမှားခဲ့ပြီးတော့ပိုင်းမှာတော်ဆန်းစုကြည်ရတယ်ဒီကုလသမဂ္ဂညီနာခံညီဆိုသူကြီးအနာရကသာတိတိပဲသွားတယ်နောက်ပိုင်းချင်းဆိုတစ်ခါမှတော့မတက်တော့ဘူးဥပန်ဒီကိုသွားတက်ခိုင်းတာနဲ့ဘလူးသွားတက်ခိုင်းတာနဲ့လည်းမျိုးလုံးနေသူစားတက်ခါလာတော့ငါသူ့နာမည်ရအမ်တန်ကောင်းနေတဲ့ရှိအဲ့လိုချင်းနေပြီးပါဒီ UN မှာအစည်းအဝေးမှာသူကိုယ်တိုင်သွားပြီးရှင်းပြနေတယ်ဒါအဲ့ဒီလိုချင်းနေရတဲ့ကဘာကြမ်းရတယ်ပါပါတယ်ကျမတို့ရဲ့လက်ရှိအခြေအနေကဒီလိုပါတော့ဟောသူရှင်းပြခဲ့တင်တယ်အဲ့ဒါကိုသူရှင်းမပြခဲ့လို့ဒီပြဿနာနဲ့ပုံပြီးကြီးထွားသွားတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဆရာဒေါက်တာတင်းဆွေကဒီကိစ္စကိုဖြည့်ဆွတ်များဆွေးနွေးခြင်းပါလား
ပြောရတော့ဖြစ်တယ်ကျွန်တော်ကြားရဝေးရနေပြောရတာကိုတော့အောင်ဆန်းစုကြည်ကိုယ်နိုင်ကကိုယ်နိုင်ကပို့ပြီးတော့ဒီကိစ္စကိုပို့သိပါလိမ့်မယ်သူလည်းပဲကောင်းမယ်လို့ယူဆတဲ့ဘက်ကရေးပြီးတော့ဆုံးဖြတ်သွားတယ်လို့ကျွန်တော်မြင်ပါတယ်ဟိုတော့အောင်ဆန်းစုကြည်ပဲဖြစ်ဖြစ်တော်ရှိနေတဲ့သမတဖြစ်ဖြစ်နောက်ဆုံးဘုံရုံမှုကြီးမဲအောင်လည်းဖြစ်ဖြစ်ဘယ်လိုပဲပြောပြောဖြစ်ပြီးသားကိစ္စကို နိုင်ငံတကာမှာအထူးသဖြင့်ပေါ့ဒီဘာသာရေးအခြေခံနဲ့အုပ်စုတွေကမကောင်းမြင်ထားခဲ့တာကြာပြီဖြစ်တဲ့တည်းကျွန်တော်တို့စကားသွားပြောပြောနဲ့လည်းရမယ့်ကိစ္စမဟုတ်ဘူးဖြစ်ပြီးသားကိစ္စကိုဒီကိုကျွန်တော်ကာလို့မရတဲ့အနေထားရောက်သွားခဲ့တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆက်ဆက်မေးချင်တာကတော့အခုမြန်မာနိုင်ငံသူနိုင်ငံသားတွေအသာငန်းငန်းနဲ့လူကျင်ခဲ့တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးခရီးကိုရောအခုလိုဖြစ်ရတွေကဘလို့ရိုက်ခတ်လာမယ်လို့ထင်ပါလေဆရာဦးထမောင်သောစပြောပါခင်ဗျာတကယ်ကြောက်ဘူ
းနည်းနည်းပါပါတော့ထိခဲ့မှာဗျာဒီမှာအသိအများကြီးတော့ထိခဲ့မယ်ဆိုတော့ကျွန်တော်မထင်ပါဘူးဘာမှပြည်တော့ပြင်းနေတဲ့အမြင်နဲ့နိုင်ငံရမှာမြင်တဲ့အမြင်နဲ့လည်းသိမတူကြဘူးအဲ့တော့ဘာမှပြည်နေတဲ့လူတွေရဲ့အမြင်ကတော့ဒီသူတို့ဒီအစိုးရကိုပဲသူတို့ယုံကြည်မှုဆက်ရှိနေဦးမှာပဲဆက်သိပြီးတော့ကျွန်တော်အဲ့ဒါတော့သိပြည်နေရမှာတော့ထိခဲ့မယ်ဆိုတော့ကျွန်တော်မထင်ဘူး
ဆောက်တည်းဆိုရင်အဲ့တော့မြန်မာနိုင်ငံမှာအဓိကအဖြစ်ပေါ့လေနိုင်ငံရေးအင်အားစုသုံးခုဒါတက်မတော်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုင်းသားအင်အားစုတွေဆွေးနွေးတော့သုံးဝင်ဆိုင်ကွဲနေတယ်လို့နိုင်ငံတကာကသုံးသက်တွေရောပြည်တွင်းကနိုင်ငံရေးသုံးသက်တွေရောယူဆကြပါလေဆိုတော့ဒီပြဿနာဖြစ်လာတဲ့အခါမှာဒီသုံးဝင်ဆိုင်ဟာပို့ပြီးစီလုံးညို့သွားနိုင်ပါသလားသူတို့မဟုတ်ကွဲလဲမှုပို့ပြီးတော့တိထွားလာနိုင်ပါလားတယောက်ရဲ့အာဏာချက်ကိုတယောက်နင်းပြီးတော့သူကြောင့်ငါကြောင့်ဆိုတာမျိုးဖြစ်လာနိုင်သလားသူတို့မဟုတ်ငါတို့စီတလုံးနဲ့ရင်ဆိုင်ရမယ်ဆွဲစီတန်းနဲ့ပို့ပြီးညို့သွားမယ်ထင်ပါလားဆောက်တူဆွေ
ဟိုအာမနာရံပြောဒီသုံးစုလို့အခွဲခံထားတဲ့အမြင်ကိုကဆရာခါပြုတ်ညို့မှုအပမာအနေနဲ့နိုင်ငံချစ်တယ်လို့ကျွန်တော်ပြောပါလိမ့်မယ်တိုင်းရင်းသားလို့ပြောနေတယ်တိုင်းရင်းသားမှလည်းကျွန်တော်မြင်တာကတစုလေလို့မမြင်နဲ့တိုင်းသားရဲ့လူမျိုးကတော့အယူဆရက်တိကျမျိုးမျိုးရှိတယ်လို့ကျွန်တော်ထင်တယ်ခင်ဗျာသို့တော်လည်းပဲကျွန်တော်ဆိုရင်တော့ဘာလို့ကြောင့်ဖြစ်ပြီးတော့ဟောကုတရားဆိုခါရတာကဒီ energy ဆိုရတဲ့ချက်တော့ energy ဆိုတာကိုဒီအနေပုံချပြီးတော့ကိုမဲရာကြီးသို့မဟုတ်ကိုအကျိုးစီးပွားအတွက်နိုင်ငံရေးအထောက်အပံ့လို့ဆက်လာနိုင်တယ်ဒါဟာကျွန်တော်တို့ဟိုမြန်မာပြည်ရောတိုင်းပြည်ကလုံးတော့မကောင်းတယ်လို့အဲ့လိုတုံ့ချရတယ်ပါရောမှာပေါ့တရားဥပဒေလူလူတွေကကောင်းကြီးကြီးနဲ့ဒီစိတ်ကြည့်ပြီးတော့ဟိုဆုံးဖြတ်တင်ကြတယ်လို့ကျွန်တော်ကတော့မြစ်တရားခံလို့ပါ
ဟုတ်ကဲ့ရောက်ခင်မောင်စွာရဲ့သဘောထားလေးသိချင်ပါတယ်ငါကရှိနေတဲ့အကွဲကြောင့်ဟာပို့ပြီးနေဆိုင်သွားမလားသူတို့မို့သူ့ပေါင်းရင်ဆိုင်ရမယ်ဆိုတဲ့သဘောနဲ့ညီညွတ်မှုရှိလာမယ်ထင်ပါလား
မနော်ကျွန်တော်ဆရာဦးကြည်စီပြောသွားတာနဲ့တော်မင်းများသဘောထားကြီးတိုက်ဆိုင်မှုရှိတယ်။ဘာဖြစ်လဲဆိုတော့ဟိုသူတို့ရုပ်ောက်ပွင့်နေတာတော့မဲဆယ်ရတော့မယ်ဆိုတော့ဒါမဲဆယ်တာထုံလန်ကဟိုအပြစ်မရှိဘူးညီမပဲပုံချရတာတော့။အဲ့တော့အဲ့ဒါမျိုးအသုံးချပြီးတော့မဲဆယ်ရနိုင်မယ်လို့တော့ကျွန်တော်ထင်တယ်။ဒါပေမဲ့ဟိုသူကျွန်တော်ပြောညင်တာကဒီလိုခုံယုံနေပါလေတင်းနေဆိုတာအင်မတန်ကိုခကြီးကြတဲ့ကိစ္စကြီး။အခုတင်းနေသာသူတို့တင်လာလဲရှိသေးတာကိုတင်းရှက်နဲ့ရှာဖွေရအောင်မယ်ဘာလို့အောင်မယ်ညာလို့အောင်မယ်အဲ့ဒါတွေနဲ့လည်းပြန်ကြည့်အောင်ကျွန်တော်မှတ်မိလို့ဆိုရင်ဟိုတောင်နဲ့ရောက်နေဆူဒန်တမရပေါ့အရင်ကတော့မြောက်ဆူဒန်ပေါ့လေတောင်ဆူဒန်မြောက်ဆူဒန်ကွဲတော့ကအဲ့မြောက်ဆူဒန်တမရကိုလည်းသူတို့တရားဆွဲပြီးတော့အဲ့သူတို့ ICC ကနေလိုရင်းမာတယ်ဆိုပြီးတော့ဟိုမှာဗရန်ကိုထုတ်တာအဲ့ဒါမှလိုင်းရင်သူ့ကိုပို့ပေးပါဆိုတော့ဒါကျွန်တော်မှတ်မိလို့ပြန်ပြောရင်နှစ်ခါကြည့်ပြီးမရလိုက်ဘူးကွာပထမတစ်ခုကသူဒီ African Union ပေါ့သူတို့ OEU လာပါလေအဲ့ဒီအစည်းအဝေးသွားတက်တယ်တောင်အာဖရိကမှာအဲ့ဒီတော့ဒီ ICC ကနေလှမ်းပြီးတော့ဒီလူကို criminal လုပ်ထားတယ်ပေါ့ပို့ပေးပါကျွန်တော်တို့စီကိုဆိုဟိုတောင်အာဖရိကနိုင်ငံချက်ချင်းပြန်ဖြေတာအကျုပ်တစီလာတဲ့အဲ့ဒီကိုဖမ်းပို့ရမယ်ဆိုတာ African ရင်းကျေးမှုကလုံးဝမဆောက်ဘူးမလုပ်နိုင်ဘူးငါတို့ပိတ်ကြတာငါတို့အတွက်တည်းအခါမုံမင်းတို့တည်းအခါဖြစ်ရင်ဖြစ်နေမယ်အဲ့ဒါခုနောက်တစ်ခါဆူဒန်ဆိုမွတ်စလင်နိုင်ငံကိုသူတို့ Islamic Conference ခုသွားတဲ့အဲ့လိုပဲတန်းတောင်းနေအဲ့လိုပဲဟိုလည်းပြောင်းရင်းလာပဲမင်းတို့တောင်းနေငါတို့မပြီးနိုင်ဘူးတဲ့ငါတို့ဧည့်သည်ကိုငါတို့ကခွဲရမယ်အဲ့တော့အဲ့ဒီအဲ့လိုမှလည်းဒီချက်တစ်ခုကိုကျွန်တော်တို့စဉ်းစားရမယ်အခုဒီကသူတို့ ICJ မှာတင်မယ်ဗာတင်မယ်ဆိုပေမဲ့ဘယ်တော့ဒီဘယ်လိုဘယ်တော့နိုင်နာမလဲမနိုင်နာတဲ့နိုင်ငံကြီးလည်းရှိဦးမှာပဲလေ
ဟုတ်ကဲ့ဆရာတမဲစိုးစိုးကဆူဒန်တနာ ICC ဒါလူပုဂ္ဂိုလ်တူးချင်းကိုဆွဲလို့ရတယ်မဲ ICJ မှာကျတော့နိုင်ငံချင်းဖြစ်တဲ့ကိစ္စဖြစ်ပါလေဆိုတော့ ICC ကိုသိအလေးမထားခြင်းကြတော့မှ ICJ ရဲ့ဆုံးဖြတ်ချက်ကတော့တစုံတစ်ခုတော့ထိခိုက်လာမယ်ထင်ပါတယ်အဲ့ကိစ္စကိုဆရာဘယ်လို
ICJ နဲ့ကျွန်တော်ထင်တယ် ICJ မှာလည်း ICJ ဆုံးဖြတ်ချက်ကိုမနိုင်မလိုက်နာတာတွေကြုံမှုတာပဲဥပမာအဖြစ်ဒီမှာဒီယူရီးယားနဲ့ကမ္ဘောဒီးယားနဲ့သူတို့ဖရာဝီယားနဲ့နေသားကြောင့်ကဖျားကြောင့်တစ်ခုလူရပြီဖြစ်ကြတော့ဒီ ICJ ကနေပြီးကမ္ဘောဒီးယားကိုနိုင်ပေးထားတာပဲ ။ဒါပေမဲ့အခုတည်းကလည်းယူရီးယားအဲ့ဒီနေသားသူဝင်နေချင်းသူဝင်တက်ချင်တဲ့ချင်းဝင်တက်ဆွဲလုံးနေတာပဲ။ဆုံးဖြတ်ချက်သူကြီးမှမဆိုင်ပဲ။အဲ့ဒါကတခုနောက်တစ်ခါမှရုရှားယူရုကနေတာဘုံမှာပြက်ကြတော့ကမိလောင်သွားတာနေတာမျိုးခွင့်ဆိုင်ခင်းနေ။အဲ့ဒါကနေသားယော်ကြီးတောင်းတယ်။ ICJ ကနေရုရှားပြောတယ်။အဲ့တော့ဆိုဗီယက်ယူနီယံခေတ်ပေါ်လေ။မပေးနိုင်ဘူးလေဘာမှမလုပ်ဘူးဘာလုပ်နေလဲဆိုတော့အဲ့တော့ခင်ဗျာဟိုပါပဲဗျာဟို might just right ပဲအင်အားကြီးတဲ့နိုင်ငံကြရင်ဒီ ICJ ရော ICC ရောတော့ပုံမကြရဲဘူ
းဟုတ်ကဲ့အဲ့ might just right ဆိုတော့သဘောကျပါတယ်ဒါပေမဲ့မြန်မာနိုင်ငံအခုရင်ဆိုင်နေရတဲ့ကိစ္စမှာတော့မြန်မာနိုင်ငံကသိပြီးရောခွန်အားကောင်းတဲ့နိုင်ငံလဲမဟုတ်လေတော့အကောင်းဆုံးကဘယ်လိုလုပ်သင့်ရထင်ပါလားကြီးရော
အကောင်းဆုံးကတော့အချိန်ကိုဆွဲနိုင်မှဆွဲနိုင်တာအကောင်းဆုံးနည်းပဲအချိန်ကိုဆွဲကြော်သွားလေကဘာအချိန်ကြီးဆိုတာပြည်နေတယ်မြေကြီးနေဒီမျိုးနဲ့ပြည်နေတယ်မျိုးပြောင်းနေလို့ပြောင်းနေတာဆိုတော့ဟိုဗမာအစိုးရအနေနဲ့ရောဗမာပြည်ရလူတွေအားလုံးအနေနဲ့ရောအကောင်းဆုံးကြီးကအချိန်ကိုဆွဲနေတာဆွဲဆွဲပြီးတော့သူတို့တခုမီးချက်ကြီးချက်ကြီးအဖြစ်မပြီးဘဲနဲ့နောက်ဆုံးသူတို့အမဟိုမပြီးတော့မရမယ့်အချိန်ကြီးမြေကြီးမှာအဲ့လိုဖြစ်ပြီးတာမျိုးအဲ့လိုနည်းနဲ့အချိန်ဆွဲသွားတာကောင်းမယ်ဆိုကျွန်တော်ထင်တယ်
ဟုတ်ကဲ့နိုင်ငံသားဆိုဆိုင်မှာတကယ်ပဲအဲ့လို mighty size ဆိုတာဖြစ်နေပါလားဒီကိစ္စမှာလည်းအဲ့လိုပဲဖြစ်သွားမယ်ထင်ပါလားဒေါက်တာတင်းဆွေလည်းဖြစ်ဆက်ဆင်းနေပါဆရာ
ဟုတ်ကဲ့ဒီဥပဒေတရားကိစ္စကဟိုဆရာဦးမောင်ဆိုပြောတယ်ပေါ့အင်တာမအခြေယူပါလေနိုင်ငံကခုံရုံးဆိုတော့ပို့တော်မှအခြေအပြင်းနဲ့ယူအခြေယူပါလိမ့်မယ်ဒီဖြစ်စဉ်တွေတော့ကျွန်တော်ကဒီမသိပါဘူးဟိုဒါရအလုံးကြောက်ဦးမယ်လို့ယူဆပါလေနောက်တစ်ခါလာအားကြီးတဲ့နိုင်ငံဟိုဆိုဗီယက်ပြည်ပြည်အမေရိကပြည်ပြည်ပေါ်ပြန်အဲဘယ်နိုင်ငံတွေကမဆိုဒီနိုင်ငံတကာရဲ့အမြင်တွေကုလသမဂ္ဂအမြင်တွေကိုဆန့်ကျင်ခဲ့တဲ့ဥပမာတွေအဆောကမ္ဘာတမိုင်းမှာတော်တော်များပါတယ်ဒီထဲမှာကျွန်တော်တို့နိုင်ငံကတော့အားကြီးတဲ့နိုင်ငံလည်းမဟုတ်နိုင်ငံကကြီးကြီးလေးနောက်တော့ဘာသာရေးအကြီးလူရှင်နဲ့ဘာသာရေးရအာလူကြီးနေတဲ့ဘာသာကိုအဓိကလုပ်တဲ့နိုင်ငံဆိုတော့ကျွန်တော်တို့နိုင်ငံကအဲ့ဒီလိုမိုက်ဆိုတဲ့အင်အားကိုတောင်းနိုင်စွမ်းမရှိတော့မရှိပါဘူး။အဲ့တော့နိုင်ငံတကာမှာဒီဆိုင်တဲ့အခါမှာတော့ဟိုအင်အားကြီးတွေလောက်တော့ကျွန်တော်တအားမရှိဘူး။အဲ့တော့ကျွန်တော်ဆောဆွေးနေသူကောင်းကြီးကြီးနဲ့ဟာလာဟိုစိတ်စေနာမှန်မှန်နဲ့တာဝန်ရှိတဲ့လူအကောင်းဆုံးကပေါ့နော်တာဝန်ဆောင်သူကြီးတယောက်ခဲ့မှမရဘူး။တာဝန်ရှိတယ်ဆိုတဲ့ပုဂ္ဂိုလ်ကြီးတွေကကောင်းကြီးကြီးနဲ့တိုက်ပြီးမြန်မာကြီးတွေရင်းဆိုင်ဖို့ဟုတ်တယ်ကပြင်ဆင်ပြောသားသိကြတယ်ဒီလိုကျွန်တော်ထင်ပါတယ်ခင်ဗျာ
ဥကြောစန္ဒာရဲ့မြန်မာရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးအခုတော့လာမယ့်စနေညတရိုက်လေးလိုင်းအစီအစဉ်မှာဘာပြီးဆွေးနွေးကြမလဲဆိုတာကိုအတိအပြည့်ပြရစီရှင်
ခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လက်နက်ကိုင်ပြည်ပခါတွေကိုရှော့ချနိုင်ဖို့ဂျာဝင်စစ်ဆေးဖြစ်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်။ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံကလက်နက်ကိုင်ပြည်ထောင်တာအတွက်ဂျာဝင်စစ်ဆေးပေးနိုင်မဲ့လူလိုနေပါပြီလား။ရှေ့မတိုးနိုင်ပြီဖြစ်နေရတဲ့ငင်းငင်းဆွေးနွေးမှုတွေရှစ်ဆက်နိုင်ရေးဘလို့ဂျာကန်အဖွဲ့အစည်းလူပုဂ္ဂိုလ်မျိုးတွေကအကူအညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက်ဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမြတ်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
။လာမယ့်စနေညတရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ဒီတစ်ပတ်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အငန်တက်ကိုလုံးဝမစားဘဲရှောင်ကျင်တာဟာသွေးတိုးယောဂကိုကြိုတင်ကာကွယ်တဲ့နေရာမှာမှန်ကန်တဲ့နည်းလမ်းတစ်ခုမဟုတ်ဘဲတနည်းတာလိုအပ်တဲ့အငန်တက်ပမာဏမကျော်အောင်ထင်းကြီးစားတောက်ပြီးခြင်းကသာမှန်ကန်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါရဲ့ရှင
်။သွေးတိုးယောဂမဖြစ်အောင်အငန်တက်ကိုလျှော့စားပါလို့ဆိုတာကြောင့်အငန်တက်ကိုလုံးဝမစားဘဲနေတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်။ တက်ရှိတွေရှင်သန်မှုမရှိမဖြစ်လိုအပ်တဲ့အာဟာရဓာတ်တွေထဲမှာအငန်းဓာတ်ကလည်းတစ်ခုပါဝင်ဖြစ်တာကြောင့်ဒီလိုယောဂမဖြစ်အောင်အငန်းဓာတ်ကိုလုံးဝမစားဘဲနေတာဟာမှားရင်းတဲ့အယူဆတစ်ခုဖြစ်တယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးတူဦးဖြစ်သူပါမောက္ခဒေါက်တာဦးမင်းစောဦးကပြောပါတယ
်။အဲလုံးဝမစားဘူးဆိုတဲ့ဟာပေါ့နော်။ဟိုအငန်းစားရင်သွေးတိုးဖြစ်တယ်ဆိုတော့အငန်းစားများရင်ပါအငန်းဆိုတဲ့ဆိုပြန်ဆိုတဲ့ဓာတ်ကတက်ရှိတွေဟိုရှင်သန်မှုအတွက်လည်းသူကမရှိမဖြစ်တဲ့နေရာမှာပါပါတယ်။တချို့အစွန်းရောက်သွားတဲ့ယူဆပေါ့နော်။အငန်းပါတဲ့ဟာတွေလုံးဝမစားတော့တော့မစားတဲ့အခါအစာတောက်တဲ့မှာရောဘယ်တဲ့မှာဘယ်မှမမထည့်တဲ့အခါမှာငန်တဲ့ချွေရင်းတဲ့ယောဂဆိုတာပြန်ပြီးတော့ဖြစ်တတ်ပါတယ်အထူးသဖြင့်အသက်ကြီးတဲ့လူများပိုဖြစ်တတ်ပါတယ်အဲ့တော့ညတောက်အောင်စားတာနော်ဟိုကျမိုက်တဲ့ညညွတ်အောင်နေတိုင်းစားတောက်မှုကိုပို့ပြီးတော့အရေးကြီးပါငန်လုံးဝမစားဘူးဆိုတဲ့အယူဆမှားပါတယ
်သွေးထဲမှာငန်တဲ့တွေနေပါလာတဲ့အခါပြုတ်အန်နှုံးခွေပြီးကောင်းမှုကောင်းကင်တာတွေကိုခံစားရရပါတယ်တကြီးရွယ်ဦးတွေဟာငန်တဲ့နေပါတဲ့လက္ခဏာတွေကိုတိတိတသာခံစားကြရတာပါအငန်တဲ့ချွတ်တဲ့မှုဟာပြင်ထန်ခဲ့မဲ့ဆိုရင်ကြက်သားအနေတာတွေကြက်တက်တာတွေလိုမျိုးခံစားရနိုင်ပြီးတက်တာနဲ့မေမျောတာတွေထိပါကြုံတွေ့ရနိုင်တယ်လို့ကျန်ကျင်သူတွေကပြောကြပါတယ်။အငန်တဲ့ကိုလုံးဝရှောင်ကျဉ်တာမျိုးမဟုတ်ဘဲတစ်နေ့တာလိုအပ်တဲ့အငန်တဲ့ပမာဏရရှိအောင်စားသုံးပေးဖို့တော့လိုတယ်လို့မြန်မာနိုင်ငံသွေးတိုးရွက်ကအဖွဲ့အတွင်းရေးမှူးဖြစ်သူဗမောက္ခဒေါက်တာဦးရင်မြင့်ကပြောပါတယ်
။ညဝေကျင်တာကဘာလဲဆိုတော့အငန်မှာကျွန်တော်ကနေ့စဉ်စားသုံးနေတဲ့အစားအသောက်တွေထဲမှာစားလိုက်ရင်အငန်လွန်ကဲနေတာမျိုးမဖြစ်ရဘူး။ဟုတ်တယ်ဥပမာအဖြစ်ပြောရမယ်ဆိုရင်ကျွန်တော်တို့တွေးတွန်းရောဂါကိုမဖြစ်အောင်ကာကွယ်တဲ့အခါမှာတဏီကုံစားသုံးတဲ့အစားအစာမှာကျွန်တော်လက်ဖက်စွန်းလေးနဲ့တိုင်လိုက်မယ်ဆိုရင်စားကိုလက်ဖက်စွန်းထုတ်တိုက်လေးပေါ့လက်ဖက်စွန်းထုတ်တိုက်လေးတစွန်းစာလောက်ကိုကျွန်တော်တို့ကအဲ့ဒါလေးကကိုယ့်ရဲ့တဏီတာလိုအပ်ချက်မနဲ့နေ့လေညနေမနဲ့စာ3စာပေါ့နော်မနဲ့နေ့လေညနေအစာ3ချိန်ရဲ့နောက်တစ်ခါကြားထဲမှာစားမဲ့ဥပမာအစာပြေစားမဲ့ဥစ္စာတွေအကုန်လုံးစုစုပေါင်းကစားပမာဏအဲ့လောက်လောက်ပိုင်းလုံလောက်တယ်အဲ့ထက်ပို့ပြီးတော့ထည့်နိုင်တဲ့ဥစ္စာမျိုးဆိုရင်တော့ကိုယ့်ရဲ့ခန္ဓာကိုယ်ကစားတတ်များသွားပြီလို့ယူဆတယ်။ဒါကြောင့်အကျမ်းမြင့်ပြောမယ်ဆိုရင်ခုနကမေးသလိုမျိုးပဲစားလုံးဝမစားရင်ဆရာကကွယ်နိုင်လားဆိုတော့မဟုတ်ပါဘူး။စားလုံးဝမစားရင်အန္တရာယ်တစ်ခုရှိပါလေ။ခန္ဓာကိုယ်မှာစားတတ်ဆိုတာလေအတင်းတင်းလိုပါလေ။ဒါပေမဲ့စားဖို့ဟိုရှော့စားဖို့လိုတယ်ဆိုတာကိုကျွန်တော်အဓိကပြောချင်တာပါ။စားဖို့ပုံမစားသုံးဖို့ပဲလိုတာကိုပြောချင်တာပါ။အဲ့ဒါလေးကပြည်လူလူထဲမှာအမှတ်မားနေပြောမှလုံးဝဥမာပြအသက်ကြီးလာတဲ့အများစားဖို့လုံးဝစားဆိုင်ကျွတ်တူးမှကြောက်လို့မစားဘဲနေတဲ့ချိန်မှာအဲ့စားတတ်ကြီးကြာပြီးတော့လေပြဿနာကြီးကလာနိုင်သေးတယ်။ဒါကြောင့်စားဖို့ဟိုတင့်တင့်နဲ့ကျွန်တော်တို့ပြောနေတယ်ခုနပြောတဲ့တစွန်းစာလောက်ပဲစားသုံးတာကပို့ပြီးတော့ကောင်းပါလေ။
တိတိကမဖြစ်အောင်ကယူဆိုင်တဲ့နေရာမှာအငန်တက်ကိုလုံးဝမစားသုံးတာမျိုးကိုမပြုတ်လို့ဖို့လို့ဒီလိုတနေ့တာလိုအပ်ချက်ထက်မပူအောင်လဲကယူဆိုင်ပြီးစားသုံးပြကြရမှာပါ။နေ့စဉ်စားတောက်နေတဲ့အစားတောက်တွေထဲမှာအငန်တက်ခံမှန်းလို့မရတဲ့တတိမထားမိတဲ့အငန်တက်တွေကိုသိရှိအောင်လေ့လာရှောင်ကျဉ်ပြီးတနေ့တာလိုအပ်တဲ့အငန်တက်မကျော်အောင်ခံမှန်းထိညှိစားတောက်ပြရမှာဖြစ်ပါလေ။တူတူယောဂါကိုကောက်ဝဲထားဖို့အတွက်အငန်တက်ကိုထိညှိစားတောက်ဖို့လိုသလိုကိုလက်လောက်ရှာအကစားပြုလုပ်တာနဲ့ကျန်းမာရေးနဲ့ညညွတ်အောင်နေထိုင်စားတောက်တာတွေကိုလည်းတနိုင်သမျှပြုလုပ်ပေးသွားဖို့လိုတယ်လို့အထူးယောဂါအထုကုဆရာဝန်ကြီးတွေကအခုလိုပြောကြပါဗျ
။ Cardio Respiratory တဲ့ကောင်းတဲ့ exercise ဆိုတာတော့လမ်းလျှောက်တယ်ပြေးမယ်ဟိုပြေးဟိုကျွန်တော်ဒီခုနောက်ပြောဖော်လုံးကံမယ်ရေကူးမယ်ချက်တောင်ရိုက်မယ်စပင်းစီးမယ်အဲ့ဒါတွေအကုန်လုံးကဒီတူတူယောဂါဖြစ်ပေါင်းမှုကာကွယ်တာရောကုသအောင်ပါနဲ့နှစ်ပြည့်စလုံးမှာအကျုံးဝင်ပါတယ်ကျွန်တော်တို့ခန္ဓာကိုယ်မှာတိုင်းနေတဲ့အပေါ်တွေး120အောက်တွေး80ဆိုတဲ့အခါမှာဥပမာတွေးတိုးနေတဲ့လူတယောက်ကအသင်က40 90ဖြစ်နေတဲ့လူတယောက်က exercise ကိုကျွန်တော်ခုနပြောတိုင်းလုပ်မယ်ဆိုရင်လက်ကျင်ကလုပ်မယ်ဆိုရင်ပုံမှန်ကိုပြန်ညှောက်သွားနိုင်ပါတယ်အဲ့တော့သူက10ကနေ15ထိအောင်ကျနိုင်တယ်တွေးပေါင်ခြင်းက15 mm mercury ကျနိုင်တဲ့အတွက်ကြောင့်လက်ကျင်ကလုပ်ရင်းနဲ့ကိုပဲအစားအသောက်ကိုယူဆိုင်ရင်းလိုပဲဒါကိုစီးမသုံးမဲ့နဲ့ကိုဒါ pressure လေးကိုကျသွားအောင်လုပ်လို့ရတယ်။ဒါပေမဲ့တော့စပြီးဖြစ်တဲ့လူတွေမှာပို့ပြီးတော့မှကာကွယ်နိုင်တာကိုတွေ့ရတယ်။ဒါကြောင့်လက်ကျင်ကအရေးကြီးတယ်။နောက်ကိုယ်နဲ့တင့်တော်တဲ့လက်ကျင်ကတင့်တင့်လျောက်ပတ်တဲ့ရေလက်ကျင်ကနောက်စီးစနစ်ကျတဲ့လက်ကျင်ကလုပ်ဖို့လိုတယ်။နောက်တစ်ခုကတော့အစားအသောက်မှာလည်းခုနပြောသလိုပဲဟိုကျွန်တော်တို့တွေးတိုးတွေမှာဖြစ်တင်ဖြစ်တိုက်တဲ့ဥပမာငန်လျှော့စားခြင်းနောက်တစ်စီလေးတွေပူစားပြီးခြင်းနောက်ထမင်းနဲ့အစီစိတ်တွေကိုရှောင်ချခြင်းအဲ့ဒါတွေလုပ်ပေးမယ်ဆိုရင်ခုနပြောတဲ့တွေးတိုးယောဂါကိုစီးမတောက်ခင်ကာလမှာကိုသူကကြိုတင်ပြီးတော့မှတွေးတိုးစဖြစ်သူတွေအကုန်လုံးဟာပုံမှန်တွေးပေါင်ခြင်းတွေရောက်အောင်ကာကွယ်နိုင်ပါတယ
်အငန်တက်ကိုလုံးဝမစားဘဲရှောင်ချင်တာဟာတွေးတိုးယောဂါကိုကြိုတင်ကာကွယ်တဲ့နေရာမှာမှန်ကန်တဲ့နည်းလမ်းတစ်ခုမဟုတ်ပဲတနည်းတာလိုအပ်တဲ့အငန်တက်ပမာဏမကျော်အောင်ထိန်းကြီးစားတောက်ပေးခြင်းကသာမှန်ကန်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
သွေးတို့ယောဂါကိုမှန်ကန်တဲ့နည်းလမ်းတွေနဲ့ကာကွယ်ဖို့လိုအပ်တဲ့အကြောင်းဒေါက်တာတန်းစောစီစဉ်တင်ဆက်ပေးထားတဲ့မြမလူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြရတာပါရှင်ဗီယိုရီမြမပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှရုံမြင့်တန်ကြားလိုက်မှကြည့်ရှုနိုင်ပါသည် နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓပညာပေးနဲ့ရသစုံတဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြောတောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရေးစိတ်ကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းတန်လှည့်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြပေးထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အခုလေ ATP Tennis ပြိုင်ပွဲမှာတော့နာမည်ကြီးတွေအရေးနိုင်ပြီးတော့ချန်ပီယံတစ်တယောက်ဖတ်ပေါ်လာခဲ့ပါတယ် Euro 2020ဥရောပဖလားခြေစစ်ပွဲတွေကိုဖိခဲ့တဲ့ရပိုင်းတွေအတွက်မှာကစားခဲ့ကြပြီးတော့ဖင်လန်အသင်းကတော့ပထမဆုံးအကြိမ်ဖြစ်တဲ့ခြေစစ်ပွဲအောင်ခဲ့ပါတယ်ဘရာဇီးလ်နိုင်ငံက Formula 1 ကားပြိုင်ပွဲမှာတော့ Red Bull အသင်းက Verstappen နိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ ပထမနိုင်ငံလန်ဒန်မြို့မှာကျင်းပတဲ့ ATP Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားပါပြီနောက်ဆုံး Final ကိုတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ဒီနေ့မှာတော့ Federer နဒေါလ်နဲ့ Djokovic တို့နာမည်ကြီး၃ယောက်စလုံး Final ကိုမတက်ခဲ့ကြပါဘူးတနင်္ဂနွေနေ့ကကစားခဲ့တဲ့ final မှာပိုလူခဲ့ကြတာကတော့ Austria က Dominic Thiem နဲ့ Greece က Stefanos Tsitsipas တို့ဖြစ်ပါတယ်။တယောက်စလုံးအကျိတ်နဲ့ကစားပြီးတော့ Dominic Thiem ကပထမပွဲကိုခွန်ချောင်းနဲ့နိုင်ပါတယ်။ဒုတိယပွဲမှာတော့ Tsitsipas က6နှစ်နဲ့ပြန်နိုင်တာကြောင့်တပွဲစီတည်ဖြစ်နေလို့နောက်ဆုံးပွဲကစားကြတာမှာ 6-6 ထိတည်ဖြစ်နေတဲ့အတွက် tie break ကစားခဲ့ရပြီးတော့ Tsitsipas က tie break မှာခွန်4နဲ့နိုင်ပြီးတော့ champion ဖြစ်သွားခဲ့ပါတယ်။ဒါဟာ Tsitsipas အတွက်တော့ ATP Tennis ပြိုင်ပွဲကိုပထမဆုံးအကြိမ်ပိုဆွဲတာလည်းဖြစ်ပါတယ်။ဒါကြောင့်သူဟာ2001ခုနှစ်က Australia နိုင်ငံသား Leighton Hewitt နောက်ပိုင်းမှာအသက်ငယ်ဆုံးပိုဆွဲတဲ့သူလည်းဖြစ်ပါတယ်။ ATP Tennis ပြိုင်ပွဲကိုပထမဆုံးအကြိမ်ပိုဆွဲလိုက်တာနဲ့ပတ်သက်ပြီး Tsitsipas ပြောတာကတော့
I feel like my game is getting better over time.
Little ATP Tennis Championship ကိုရပြီးအခုလို champion နာမည်စီးနှဲမှာဖြစ်လာတာကကျွန်တော်အတွက်တော့တိတ်ကိုကြီးမားပါတယ်။ခုလို champion စုဖလားကိုရလိုက်တာကဘာနဲ့မှမတူပဲကျွန်တော်ရဲ့အိမ်မက်တွေလည်းတကယ်ဖြစ်လာတာပါ။ဒီစုကိုရလိုက်တာက Grand Slam ကအနိုင်ရလိုက်တော့ပါပဲ။တော်တော်လေးကိုနှီးစက်တယ်လို့ထင်ပါတယ်။ဘလို့ခံစားရတယ်ဆိုတာပြောမပြတတ်လောက်အောင်ပါပဲ။ဒီတစ်ပတ်လုံးအကောင်းဆုံးကစားနိုင်ခဲ့တဲ့အတွက်ကိုကိုကိုလည်းဂုဏ်ယူမိတယ်လို့ပျော်လဲပျော်ပါတယ်။ကျွန်တော်ဘက်ကအစွမ်းကုန်ရေကုန်ရေကန်းကစားနိုင်ခဲ့တဲ့အတွက်လည်းကျေနပ်ပါတယ်။
Tsitsipas ဟာ ATP Tennis Champion စုကိုရလိုက်တဲ့အတွက်သူဟာစုကြီးအဖြစ်နဲ့ Britain Sterling ပေါင်းနှစ်သန်းကျော်လဲရသွားပါတယ်။မြို့သားနှစ်ယောက်တွဲပွဲတွေဘက်မှာတော့ပြင်သစ်က PA Hugh Herbert နဲ့ Nicholas Mahuto ကတောင်အာဖရိကက Robin Klassen နဲ့ New Zealand က Michael Venus တို့အတွဲကို 6-3 6-4 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Champion ဖြစ်သွားခဲ့ပါတယ်ဗျာ။ဘောလုံးသတင်းတွေမှာတော့ Euro 2020ဥရောပဖလားခြေစစ်ပွဲတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာကစားခဲ့ကြပြီးတော့ခြေစစ်ပွဲအောင်တဲ့အသင်းတွေလည်းအတော်များများထွက်ပေါ်လာခဲ့ပါတယ်။အသင်းကြီးတွေဖြစ်တဲ့ Germany, England, Spain, Italy နဲ့ပြင်သစ်အသင်းတွေခြေစစ်ပွဲအောင်ခဲ့သလိုပြီးခဲ့တဲ့ Euro 2016ဥရောပဖလားနဲ့2018ကမ္ဘာဖလားပွဲတွေမှာခြေစစ်ပွဲမအောင်ခဲ့တဲ့ Netherlands အသင်းဟာလည်းဒီကြိမ်မှာတော့ခြေစစ်ပွဲအောင်ခဲ့ပါတယ်။အုပ်စုအိမ်မှာတော့ဘောလုံးပိုးရေး England ကကိုဆိုဗိုကိုအဝေးခွင်မှာ၄ဂိုးကိုမရှိနဲ့နိုင်ပြီးကွန်ပွဲနိုင်တဲ့ပွဲရှုံ21မှတ်ရပြီးတော့အုပ်စုပေါ်နဲ့ခြေစပွဲအောင်ခဲ့ပြီးတော့ဒီအုပ်စုမှာ check အသင်းကဒုတိယနဲ့ခြေစပွဲအောင်ပါတယ်အုပ်စု B မှာတော့ Ukraine က6ပွဲနိုင်2ပွဲတည်နဲ့အုပ်စုပထမရပြီးတော့ Portuguese အသင်းကတော့နောက်ဆုံးပွဲမှာ Luxembourg ကို9ဂိုးကိုမရှိနဲ့နိုင်ပြီးတော့အုပ်စုဒုတိယနဲ့ခြေစပွဲအောင်ပါတယ် Portuguese တိုက်စင်မိုစီရိုနောက်ဒိုကတော့ဒီပွဲမှာ2ဂိုးသွင်းခဲ့ပြီးတော့ Portuguese အတွက်69ဂိုးမြောက်သွင်းယူပေးခဲ့တာဖြစ်ပါတယ်ရော်နယ်ဒိုကတော့သူ့အနေနဲ့စံချိန်အားလုံးကိုချိုးနိုင်ဖို့ကြိုးစားသွားမယ်ဆိုပြီးတော့လဲပြောလိုက်ပါတယ်။အုပ်စုစီမှာတော့ဂျာမနီကဘယ်လာရုစ်ကို၄ဂိုးကိုမရှိနဲ့နိုင်ပြီးတော့မြောက်အလန်နဲ့နယ်သာလန်တို့ဂိုးမရှိသေးကြတာကြောင့်ဂျာမနီကအုပ်စုပေါ်ဖြစ်ပြီးတော့နယ်သာလန်အသင်းကအုပ်စုဒုတိယနဲ့ခြေစပွဲအောင်သွားခဲ့ပါတယ်။အုပ်စု F မှာတော့စပိန်ကမော်တာကို9ဂိုးကိုမရှိနဲ့နိုင်ပြီးဆွီဒင်ကရိုမေးနီးယားကို9ဂိုးကိုမရှိနဲ့နိုင်တာကြောင့်စပိန်နဲ့ဆွီဒင်တို့ခြေစပွဲအောင်ခဲ့ပါတယ်။ အုပ်စု H မှာတော့ပြင်သစ်က၈ပွဲနိုင်တပွဲတည်းတပွဲရှုံးတဲ့အုပ်စုပေါ်ရပြီးတော့တူရကီကဒုတိယနဲ့ခြေစပွဲအောင်ခဲ့ပါတယ်။အုပ်စု I မှာတော့ဘယ်လ်ဂျီယံကအုပ်စုပထမရုရှားကအုပ်စုဒုတိယနဲ့ခြေစပွဲအောင်သွားခဲ့သလိုအုပ်စု J မှာတော့နာမည်ကြီးအီတလီကအုပ်စုပေါ်နဲ့ခြေစပွဲအောင်ပြီးတော့ဖင်လန်အစင်းကလည်းလီချက်စတိုင်းကို၃ဂိုးကိုမရှိနဲ့နိုင်ပြီးတော့အုပ်စုဒုတိယနဲ့ခြေစပွဲအောင်သွားပါတယ်။ဒါဟာဖင်လန်အသင်းတော်နှစ်ပေါင်း100ကျော်အတွင်းမှာနိုင်ငံကဘောလုံးပွဲတွေကိုပထမဆုံးအချိန်ဖြစ်နေခြေစပွဲအောင်တာဖြစ်ပါတယ်။အခုလိုမျိုးနိုင်ငံကပြိုင်ပွဲတွေကိုပထမဆုံးအချိန်ဖြစ်နေခြေစပွဲအောင်သွားတဲ့အတွက်လဲဖင်လန်နိုင်ငံသားတွေလည်းအလွန်ပျော်ရွှင်နေကြပါတယ်
။ This has never happened before and we have awaited this.
ဒီလုံးကတော့ဒါမျိုးတစ်ခါမှခြေစပွဲမအောင်ဘူးပါဘူး။ကျွန်တော်တို့ဒီလိုမျိုးဖြစ်လာဖို့အတွက်အကြာကြီးစောင့်ခဲ့ရတာပါ။ဒါကဖင်လန်ဘောလုံးလောကအတွက်အကြီးမားဆုံးအောင်မြင်မှုပါ။
တို့ဥရောပဖလားဘောလုံးပွဲကိုခြေစစ်ပွဲအောင်သွားပါပြီ။အရင်တော့ကဒါမျိုးခြေစစ်ပွဲကိုတစ်ခါမှမအောင်ခဲ့ပါဘူး။ဒါကြောင့်ကျမတို့အတွက်တော့သမိုင်းဝင်မှတ်တမ်းပါ
။ဒါပြင်ဩစတြေးလျ၊ဘယ်ဂျီယံ၊ခရိုအေးရှား၊ပိုလန်စတဲ့အသင်းတွေလည်းဒီနေ့မှခြေစစ်ပွဲအောင်သွားခဲ့ပါတယ်။ယူရို2020ဥရောပဖလားဘောလုံးပွဲကိုတော့အရင်ကလိုတနိုင်ငံတည်းကအင်ရှင်ဖြစ်နေချင်းပါသွားမှာမဟုတ်ပဲဥရောပတဝန်းကနိုင်ငံ၁၂နိုင်ငံမှာဖြန့်ပြီးတော့ပုံစံတင့်နဲ့ကျင်းပမှာဖြစ်ပါတယ်ဗျာ။ဘရာဇီးလ်နိုင်ငံမှာကျင်းပခဲ့တဲ့ Grand Prix Formula 1 ကားပြိုင်ပွဲမှာတော့ Red Bull အသင်းက Verstappen အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီပွဲမှာ Ferrari အသင်းက Sebastian Vettel နဲ့ Charles Leclerc တို့ပြီးကနီးမှာကားချင်းတိုက်ပြီးလို့နှစ်ယောက်စလုံးပန်းမဝင်ခဲ့ပါဘူး။ဗြိတိန်နိုင်ငံကအခုနှစ် Formula 1 Champion Lewis Hamilton ကတော့ဒီပွဲမှာတတိယနဲ့ပန်းဝင်ခဲ့ပေမဲ့ Red Bull အသင်းက Alex Albon နဲ့ကားချင်းညှိသွားလို့အဆင့်လျှော့ခံရတာကြောင့်တိုရိုရော့ဆိုအသင်းက Pierre Gasly ကဒုတိယရပြီးတော့ McLaren အသင်းက Carlos Sainz Jr. ကတတိယရသွားတယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရအောင်သားခဏကိုဒီမှာပဲအဆုံးသတ်လိုက်ပါရစေ
။ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်တွင်းအားကစားသတင်းလှော်ရီကိုနားဆင်ကြရတာပါ။အခုထုတ်လင်းပေးခဲ့တဲ့ည9နာရီကနေ10နာရီအစီအစဉ်အစဆုံးကိုအတန်လင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50ရူကနေပြန်လည်နားဆင်နိုင်ပါတယ်။မနေ့ပြန်ကြတာရင်းနေ့မနေ့ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49ရူကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံရေးပြင်ပတဲ့နဲ့ပတ်သက်တဲ့မကောင်းသတင်းတွေရနိုင်မှုယူကရိန်းနိုင်ငံကိုဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူနိုင်မှုစုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ဒေါ်လာရေးကော်မတီကြားနာပွဲမှာအဓိကသတိတူအဖြစ်ဥရောပသမ္မတ EU ဆိုင်ရာသမ္မတကြီးစတင်ထွက်ဆိုနေပါပြီ။သမ္မတကြီးဂေါ်ဒန်ဆောင်းလန်ဟာဒီမိုကရက်ကိုယ်စားရေးဦးဆောင်တဲ့စုံစမ်းစစ်ဆေးမှုမှာသမ္မတနဲ့တိုက်ရိုက်ဆက်သွယ်ခဲ့သူတွေကပထမဆုံးသတိဖြစ်နေထွက်ဆိုမဲ့သူတူလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရဟယင်ဒဇင်ဖြစ်ကြတဲ့အတွက်အမေရိကန်စစ်မှုထမ်းတွေရောက်တိုက်ဆုံသွားတဲ့အကြောင်းအမေရိကန်စစ်တပ်ကဒီကနေ့ပဲပြောကြားလိုက်ပါတယ်။ရဟယင်ဖြစ်ကြတဲ့အကြောင်းရင်းကတော့စုံစမ်းနေစေဖြစ်ပြီးကနဦးသိရတဲ့သတင်းတွေအရရန်သူဘက်ကပြစ်ခတ်မှုကြောင့်မဟုတ်တဲ့အကြောင်းလဲအမေရိကန်စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အစ္စရေးကထိန်းချုပ်ထားတဲ့ဂိုလန်ကုန်းမြစ်ဒေသမှာပထမတစ်ရက်တုန်းကရော့ကက်ဒုံးနဲ့တိုက်ခိုက်ခံရတာကိုလက်တုံ့ပြန်တဲ့အနေနဲ့ဒမက်စကတ်မြို့ပြင်ကအီရန်နဲ့ဆီးရီးယားစစ်ပတ်ဆိုင်ရာပြည်မှတ်တွေကိုအစ္စရေးတပ်လေယာဉ်တွေဒီကနေ့အချိန်ပေါင်းဒါဇင်နဲ့ချီပြစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောဆိုလိုက်ပါတယ်။ပြည်မှတ်ထားခဲ့တဲ့အထက်မှာတော့အီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့ပြပအခြေဆိုင်အထူးတပ်ဖွဲ့စစ်ဌာနချုပ်တွေလက်နက်တိုက်တွေနဲ့မြေပြင်ကဝင်းရင်ပြစ်မစ်ဆိုင်းတုံးတွေပါဝင်တဲ့အကြောင်းလည်းအစ္စရေးစစ်တပ်ကပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအပြည့်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုလည်းဥဆောင်ဖြစ်ရှင်းသွားမယ်အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လူမျိုးလုံးတစ်ဖက်မှုဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့မြန်မာနိုင်ငံပေါ်အစ္စလာမ်ဘူဟာဆောင်ရေးအဖွဲ့ OIC ကိုစားဂမ်ဘီယာနိုင်ငံကပြည်ထောင်စုတင်ပတ်တယ်မှာပဲ ICJ မှာတရားစွဲဆိုထားတဲ့အမှုကိုရင်ဆိုင်ဖို့အတွက်နိုင်ငံတကာကကျွမ်းကျင်တဲ့ဥပဒေပညာရှင်တွေကိုငှားရမ်းထားပြီးဖြစ်တဲ့အကြောင်းလဲတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါ။နယ်သာလန်နိုင်ငံတဟိတ်မျိုးက ICJ တရားရုံးကိုဆီလွတ်မဲ့မြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆက်စုကြည်ဦးစောမှဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်။ဂမ်ဘီယာနိုင်ငံကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေအရရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ကျူးလွန်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုတားဆီးရေး1948ခုနှစ်ဥပဒေကိုချိုးဖောက်ရောက်ကြောင်းဆွဆွဲချက်နဲ့တရားစွဲဆိုထားတာလည်းဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့ရပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရေးမူကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter 1DH ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOE အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190လို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOE အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.